Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာနန်းလာဝါတခုညနေပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုရှားဖောင်တဲ့အတွေ့အကြုံပေးသွားမှာပါ။ငင်းကြဲလုပ်ငန်းစဉ်တွေပြည့်ပြည့်မြောက်အောင်အကောင့်ထေဖို့ဆောင်ရွက်ခဲ့တဲ့တူနီးရှားနိုင်ငံကညွန်ပေါင်းအဖွဲ့ကြီးနိုဘယ်ငင်းကြဲဆုရရှိသွားတာမြန်မာငင်းကြဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့ဘလို့အဟံတားမျိုးမှလှုပ်ဆောင်မှာမဟုတ်ဘူးလို့တရုတ်နိုင်ငံဘက်ကပြောဆိုလိုက်တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလောင်ရေ
ကောင်းပါပြီရှင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်ဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ဝင်တာဝန်ရှိသူတဦးကပြောလိုက်ပါတယ်
။ဒီချင်းကလားအယူနာကလားမသိဘူးနော်။အဲ့လိုမျိုးတွေ့ပြီးတော့ဒီ NCA မှာကိုကံပါဝင်လက်မှတ်ရေးထိုးဖို့လိုတယ
်။မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတဦးဖြစ်တဲ့ဦးမင်းစောဦးပါရှင်အပြေဆုံးကိုနောက်ပိုင်းမှာကြားရမှာပါ။ဒီနောက်မှာတော့တနင်္ဂနွေလုံးပြစ်ခတ်ရဆဲမှုစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့ရပ်ပိုင်မဲ့လိုတော့တဲ့အချိန်မှာရှမ်းနဲ့ပအိုးအဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့သတင်းနဲ့မြန်မာနိုင်ငံသားတွေကယူဒဆိုင်နဲ့လေးလေးနက်နက်အကဲခတ်စောင့်ကြည့်မယ်ဆိုရင်မကြခင်ကျင်းပရမယ့်2015အထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အခွင့်အလမ်းရှိတယ်လို့အမေရိကန်ခြေစိုက်အဖွဲ့တစ်ခုကပြောတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင်။
2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တူနီးရှားနိုင်ငံကတူနီးရှား National Dialogue Quartet ညွန်ပေါင်းအဖွဲ့ကိုရွေးချယ်လိုက်ပါတယ်။တူနီးရှားမှာ2011ခုနှစ်ကဇဘဲဘူတော်လန်ရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုံကြွတောင်းဆိုမှုတွေအပြီးအားလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုဖော်ဆောင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာပါ။နော်ဝေးနိုင်ငံအော့စလိုမြို့မှာရှိတဲ့နိုဘယ်ဆုကော်မတီကနေဒီကနေ့မှာအခုလိုရွေးချယ်မှုနဲ့ပတ်သက်လို့ကြေညာခဲ့တာဖြစ်ပြီးဒီဆုဟာတဖွဲ့ချင်းစီကိုချီးမြှင့်တာမဟုတ်ဘဲအဖွဲ့လေးဘက်ကိုပူးတဲ့ချီးမြှင့်တာဖြစ်တယ်လို့ဆိုပါရယ်တူနီးရှားမှာအာရက်နွေဦးတောင်းဆိုအုံကြွမှုတွေအပြီးဒီမိုကရေစီရေးလုပ်ငန်းစဉ်တွေကိုပေါ်ဆောင်တာမှာနိုင်ငံရေးအရာလှုပ်ရှားမှုတွေမတီးမငြိမ်မှုတွေရှိလာလိမ့်မယ်လို့ခန့်မှန်းမှုတွေရှိခဲ့ပေမဲ့ငြိမ်ငြိမ်ချမ်းချမ်းနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖော်နိုင်ခဲ့တာကြောင့်အခုလိုဆုချီးမြှင့်ဖို့ရွေးချယ်လိုက်တာပါပြည်ရင်းစုဖြစ်လို့နီးနီးအခြေအနေမှာနိုင်ငံကိုတည်တည်ငြိမ်ဖြစ်အောင်ခတ်တက်ညွန်ပေါင်းအဖွဲ့ကြီးကထိမ့်သိမ်းနိုင်ခဲ့တယ်လို့လဲ Nobel Suit Committee ကပြောဆိုခဲ့ပါတယ်။ဒီညွန်ပေါင်းအဖွဲ့ကြီးမှာတူနီးရှားအထွေထွေအလုပ်သမားတမကတူနီးရှားဆက်မှုကုံသွယ်ရေးနဲ့လက်မှုလုပ်ငန်းအသင်းတူနီးရှားလူခွင့်ရေးအဖွဲ့ချုပ်နဲ့တူနီးရှားရှိနေများအဖွဲ့တို့ပါဝင်ပါတယ်ခင်ဗျာ
။လီဗျားနိုင်ငံကညှို့ညွတ်တဲ့အစိုးရတည်းရဲ့အဆိုပြုချက်ဟာလင်းနစ်ကြာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုအခြေအနေတွေနဲ့ဗျံမတာဖြစ်နေတာတွေကိုအဆုံးသတ်နိုင်ဖို့အဓိကကျတဲ့ခြေလှမ်းတရားဖြစ်တဲ့အကြောင်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောလိုက်ပါတယ်။လီဗျားနိုင်ငံကိုကယ်တင်ဖို့တမိုင်းဝင်အခွင့်အရေးကိုလီဗျားပြည်သူတွေအနေနဲ့အမိအယရယူရမှာဖြစ်တယ်လို့လည်းလီဗျားနိုင်ငံဆိုင်ရာကုလကိုယ်စားလှယ်ပနာဒီနိုလီယိုကမော်ရီကိုမြို့မှာတောက်တာနေကပြောကြားလိုက်တာဖြစ်ပါတယ်။အကန့်အသတ်မရှိရွေးချယ်ခွင့်ရှိခြင်းမှရှိမှဖြစ်တယ်လို့ပြည်ပြည်စုံတဲ့အခြေအနေမျိုးဖြစ်ခြင်းမှလည်းဖြစ်လာလိမ့်မယ်ဆိုတာကိုလေပြားပြည်သူလူထုအနေနဲ့နားလည်ကြဖို့ဒါပေမဲ့လည်းစီးရင်ထက်မှပါဝင်ကြတဲ့လူပုဂ္ဂိုလ်တွေနိုင်ငံရေးသမားတွေအကြော်အမော်တွေကိုကြည့်မယ်ဆိုရင်တိုင်းပြည်မှာရင်ဆိုင်နေရတဲ့အကြက်တဲတွေကိုအကောင်းဆုံးဖြည့်ရှင်းပေးမဲ့သူတွေဖြစ်တယ်ဆိုတာသူ့အနေနဲ့သိကြတယ်လို့လည်းကုလကိုယ်စားလှယ်ကတိုက်တွန်းပြောကြားသွားပါတယ်။Tripoli ခြေဆိုင်လွတ်တော်အမတ်တူဖြစ်တဲ့ဗိုင်ရစ်ဇာရာကိုတော့ဝန်ကြီးချုပ်အဖြစ်တာဝန်ပေးအပ်ခဲ့တယ်လို့လည်းကုလကိုယ်စားလှယ်ကပြောပါတယ်။ညညတဲ့အစိုးရအဖွဲ့အစည်းရေးကို Tripoli မြို့တော်နဲ့နိုင်ငံရေးဘက်ကပြိုင်ဘက်ပါလီမန်တွေကလက်ခံအတည်ပြုပေးကြမှာဖြစ်ပါတယ်။ဒီညညတဲ့အစိုးရအဖွဲ့အစည်းရဲ့ကြေညာချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်မကီမှုကလည်းကြိုဆိုလိုက်ပြီးတော့လီဗျားနိုင်ငံရေးပါတီတွေအနေနဲ့ဒီသဘောတူညီချက်ကိုအလင်းအမြန်တည်ပြုပေးကြဖို့လည်းတိုက်တွန်းလိုက်ပါတယ်။လက်ရှိအခြေအနေကို IS စစ်သွေးကြွတွေနဲ့တခြားကျန်းဖက်အဖွဲ့အစည်းတွေကအခွင့်ကောင်းမယူခင်လီဗျားအနေနဲ့စီးလုံးညီညွတ်တဲ့အစိုးရကိုအလင်းအမြန်လက်ခံသဘောတူညီကြဖို့လည်းအမေရိကန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကလည်းတိုက်တွန်းလိုက်ကြပါတယ်။
အီရန်တော်လန်ရေးအဆောင်တပ်ဖွဲ့ကအကြီးတန်းတမှုတူစီးရီးယားနိုင်ငံမှာတပ်ဖြတ်ခံခဲ့ရတယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်ဘိုဇိုကြီးဟော့ဆိန်ဟမ်မတ်ဒနီဟာဒီသတင်းပတ်အစောပိုင်းကစီးရီးယားမြောက်ပိုင်းအလက်ပိုမြို့မှာစီးရီးယားတပ်ဖွဲ့တွေကိုအကြမ်းဉာဏ်တွေပေးနေတဲ့အချိန် IS စစ်သည်ကြော်ရဲ့တိုက်ခိုက်ခံမှုအတွင်းသေဆုံးခဲ့ကြောင်းအီရန်စစ်ဘက်ကကြေညာချက်တစ်စောင်မှာဖော်ပြထားပါတယ်ဒ ီတော့တွင်စီးရီးယားမှာပြင်သစ်တိုက်လေယာဉ်တွေကဒီကနေ့၄ကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။စီးရီးယားနိုင်ငံတွင်ရုရှားကတာဝေးပစ်ပယ်ရင်းဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်နေရာတွေနဲ့ပတ်သက်လို့တော့မကြခင်မှာနောက်ဆက်တွဲကြည်ရဲမှုတွေရှိလာနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။ရုရှားကာကွယ်ရေးဌာနကတော့သူတို့ရဲ့ပစ်ခတ်မှုတွေကအရသာပြည်သူတွေကိုထိခိုက်မှုမရှိဘဲIS အဖွဲ့တွေကိုပြစ်မှတ်ထားတက်ခိုက်နိုင်တာဖြစ်တယ်လို့ပြောပါရယ်ဒါပေမဲ့ Mr. Carter ကတော့ရုရှားရဲ့ဒုံးကျည်နဲ့ရန်တမ်းပစ်ခတ်မှုတွေဟာ IS အဖွဲ့ကိုအမြင့်ပြတ်ချိန်မှုမှုစူးစမ်းနေတဲ့ American ဥဆောင်နဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ပစ္စည်းကိရိယာတွေနဲ့ဝန်ထမ်းတွေကိုပါ NLA ကြောက်ရောက်စီတယ်လို့ဆိုပါရယ်ဒီကိစ္စ American ဘက်ကဆိုရင်ချက်တွေကို American နိုင်ငံသားရေးဝန်ကြီး John Kerry ကလည်းရုရှားနိုင်ငံသားရေးဝန်ကြီးကိုကြာသပတေးကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခြင်းအတွင်းမှာထပ်ပြီးတော့ပြောခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်နိုင်ငံလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးအတိုက်အခံ Republican Party ရဲ့ပုတ်ခတ်ပြောဆိုမှုကို American သမ္မတ Barack Obama ကခုခံကာကွယ်ပြောဆိုလိုက်ပါတယ် Republican သမ္မတဟောင်း George W. Bush ရဲ့ပြောဆိုချက်ပေါ်အခြေခံတဲ့ Republican Party ရဲ့ပြောဆိုမှုကို Congressional Hispanic Caucus Institute မှာမိန့်ခွန်းပြောကြားစဉ်တွင်သမ္မတ Obama ကအခုလိုရှုတ်ချလိုက်တာပါတကယ်တော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးလူတွေကိုဒေါသဖြစ်အောင်လှုပ်ဆော်တာတွေဒါမှမဟုတ်လူတွေကိုကြောက်ရွံ့အောင်လှုပ်ဆော်တာတွေဒါမှမဟုတ်နိုင်ငံရေးအရအုံချတာတွေထမှန်လုပ်အောင်မယ်ဆိုရင်စီးလုံးညီညွတ်တဲ့တိုင်းပြည်တစ်ခုကိုမတီထောင်နိုင်ဘူးလို့သမ္မတဟောင်း Bush ကပြောဆိုခဲ့တာဖြစ်ပြီးသူ့ရဲ့ Republican Party ကလူတွေဟာဒီသတင်းစကားရဲ့အတိတ်ဘယ်ကိုနားလည်သဘောပေါက်ခဲ့မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးဟာဘလောက်ကောင်းမွန်လာမလဲဆိုတာကတော့သမ္မတဩဘားမားကအဲ့လိုမျိုးတုတ်ပြန်ပြောဆိုလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ Republican တွေဟာအနောက်ဘက်ကိုပြန်ဆုတ်ချနေတာလို့လည်းဩဘားမားကပြောပါတယ်။ဩဘားမားကသူ့ရဲ့အစိုးရလက်ထက်မှာတိုးတက်မှုတွေရှိလာပြီးတော့ Latino တွေကိုလည်းအလုပ်လက်မဲ့ဥယျာကျဆင်းသွားအောင်လှုပ်ဆောင်ပေးနိုင်တဲ့အပြင်လူနည်းစုတွေကိုလည်းကျန်းမာရေးဆောင်ရှောက်မှုတွေပိုးပြီးလှုပ်ဆောင်ပေးနိုင်တယ်လို့ပြောဆိုလိုက်ပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်တနင်္ဂနွေလုံးပြစ်ခတ်ရစေးလက်မှတ်ရေးထိုးနိုင်မှုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရုတ်နိုင်ငံအနေနဲ့အဟန့်တားဖြစ်အောင်လုပ်နေတယ်လို့ပြောဆိုဆွဆဲမှုတွေပေါ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟောင်းလေးကညင်းဆိုလိုက်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံအနေနဲ့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့လက်ဝကြီးအုပ်လွှမ်းမိုးချုပ်ကိုင်မှုဆောင်ရွက်ခဲ့တာမရှိဘူးလို့လည်းသူကညင်းဆိုပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဆောင်ရွက်ပေးနေတဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းရရှိဒေါက်တာမင်းစောဦးကတရုတ်နိုင်ငံအနေနဲ့သူတို့နေဆက်တဲ့ကလျက်မှာရှိတဲ့တိုင်းရင်းသားအဖွဲ့တွေပေါ်လွှမ်းမိုးဖို့ကြိုးစားခဲ့တယ်လို့ပြောဆိုခဲ့ပြီးမှအခုလိုတုံ့ပြန်ပြောဆိုလိုက်တာပါကိုကန်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်ခဲ့ပြီးမှတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတန်တရားရှိနေတဲ့အပြင်တနိုင်ငံလုံးပြစ်ခတ်စာချုပ်ချုပ်ဆိုတဲ့အခါမှာကိုကန်အဖွဲ့ပါဝင်ဖို့နေဆက်ကတိုင်းရင်းသားအဖွဲ့တွေကိုတရုတ်နိုင်ငံကပြည်နယ်ဒါမှမဟုတ်ဘူးအစိုးရအဆင့်အာဏာပိုင်တွေကပြောဆိုခဲ့ကြောင်းသိရတယ်လို့ဒေါက်တာမင်းစောဦးက VOE ကိုပြောပါတယ်UWSA ဝပီသွေးစီညီညွတ်ရေးအဖွဲ့ကမကြသေးခင်ကထုတ်ပြန်တဲ့သူတို့ရဲ့အစဉ်ခံစားထဲမှာလည်းတနိုင်ငံလုံးပြစ်ခတ်ရစဲလက်မှတ်ရေးထိုးတဲ့အခါမှာအနောက်နိုင်ငံတွေအနေနဲ့အသီးသက်တဲ့နေရာကပါဝင်လက်မှတ်ရေးထိုးမှာကြောင့်ဝအဖွဲ့အနေနဲ့ပါဝင်ဖို့အခက်အခဲရှိကြောင်းရေးသားထားပါတယ်။ဒီညီညွတ်ရေးလက်မှတ်ရေးထိုးဖို့လုပ်ငန်းစဉ်တွေမှာအနောက်နိုင်ငံတွေပါဝင်မှာမဟုတ်ဘူးလို့တရုတ်နိုင်ငံဘက်ကဝအဖွဲ့ကဂရိပေးထားတာကြောင့်အခုလိုမပါဝင်နိုင်တာလည်းဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကအလုတ်သမားပါတီစတင်တည်ထောင်တဲ့နှစ်ပေါင်း80ပြည့်အထိမ်းအမှတ်ကိုဂုဏ်ပြုဖို့အတွက်စစ်ရေးပြအခမ်းအနားတွေနဲ့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံသမိုင်းမှာအကြီးမားဆုံးသောစစ်ရေးပြအခမ်းအနားတွေထဲရတစ်ခုလည်းဖြစ်ပါတယ်။ American Korea Institute website ရဲ့အဆိုအရပြီးခဲ့တဲ့အင်္ဂါနေ့တုန်းက satellite ကနေရယူထားတဲ့ဓာတ်ပုံတွေအရပြုံရန်အရှိဘက်ချမ်းလစ်တပ်စခန်းအခြေစိုက်တဲ့နေရာမှာစစ်သုံးရာယူတဲပေါင်း800နီးပါးနဲ့စစ်ကား600ကျော်အပြင်တန်ချက်ကားပေါင်း200ကျော်တို့ကိုတွေ့ရတယ်လို့ဆိုပါရယ်။လာမယ့်စနေနေ့ကျရင်ကင်ဆွန်ရင်ပြင်မှာကျင်းပမယ့်အခမ်းအနားမှာတင့်ကားကြီးတွေဒုံးကျည်လက်နက်တွေနဲ့စစ်ရေးပြချီတက်တဲ့စစ်သားတွေအပါအဝင်ကြီးကျယ်ခမ်းနားတဲ့စစ်ရေးပြမှုတွေကိုတွေ့ရမှာဖြစ်ပါရယ်။ပြီးခဲ့တဲ့နှစ်ဒီကာလတုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာဒလကျော်ကြာလူရှိသူရှိမှထွက်လာတာမတွေ့ရတဲ့အတွက်ဒီအခမ်းအနားနဲ့လွဲကျော်ခဲ့ရပါတယ်။အဲ့ဒီအချိန်တုန်းကသူဟာခြေထောက်ဒဏ်ရာကြောင့်အနားယူနေတယ်လို့ထင်မြင်နေကြပါတယ်
။တရုတ်နိုင်ငံမှာဆက်လက်တောက်သုံးမှုကြောင့်လူငယ်3ယောက်မှတရုတ်နှုံးသေဆုံးမှာဖြစ်တယ်လို့သုတေသနပညာရှင်တွေကပြောဆိုလိုက်ပါတယ်။တရုတ်မျိုးသား3ပုံ2ပုံအားဆက်လက်တောက်သုံးသူတွေဖြစ်လာပြီးသူတို့ဟာအသက်20မတိုင်ခင်မှာဆက်လက်စတောက်ကြတယ်လို့ The Lancet Medical Journal မှာသုံးသပ်ဖော်ပြထားပါတယ်။တကယ်လို့ဆက်လက်တောက်တာကိုမရက်ဘူးဆိုရင်တော့သူတို့ထဲကတဝက်လောက်ဟာသေဆုံးမှာပါ။ တရုတ်နိုင်ငံမှာဆက်လက်တောက်သုံးမှုရဲ့အကျိုးဆက်အဖြစ်ကျန်းမာရေးထိခိုက်လာမှုနဲ့ပတ်သက်လို့သိပ္ပံပညာရှင်တွေဟာနိုင်ငံတော်ဝန်လေ့လာမှုတွေကို15နှစ်ချပြီးနှစ်ကြိမ်ပြုလုပ်ခဲ့ပါတယ်1990ခုနှစ်တွေတုန်းကလူဦးရေအမျိုးသားနှစ်သိန်းခွဲလောက်အပေါ်လေ့လာမှုပြုလုပ်ခဲ့ပြီးအခုအခါမှာလှုပ်ဆောင်နေတဲ့လေ့လာမှုမှာတော့အမျိုးသားနဲ့အမျိုးသမီး5သိန်းလောက်ပါဝင်ပါတယ်ဆက်လက်တောက်သုံးမှုကိုတားမြစ်ဖို့ကြဲကြဲပြက်ပြက်လှုပ်ဆောင်တာမျိုးမရှိဘူးဆိုရင်ဒီဆက်လက်တောက်သုံးမှုကြောင့်တရုတ်နိုင်ငံမှာ2010ခုနှစ်မှာတသန်း2030ခုနှစ်မှာနှစ်သန်းနဲ့2050ခုနှစ်မှာသုံးသန်းထိတည်ဆုံမှုမြင့်တက်လာနိုင်တယ်လို့သုတေသနပညာရှင်တွေကထောက်ပြပါတယ်ကမ္ဘာဆက်လက်ဈေးကွက်ထဲက3ပုံ2ပုံကျော်ပမာဏကိုတရုတ်နိုင်ငံမှာသုံးဆွဲပြီးတော့နိုင်ငံတကာမှာဆက်လက်တောက်သုံးမှုကြောင့်တည်ဆုံသူဥယေ6ပုံ2ပုံဟာတရုတ်နိုင်ငံကဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံအလဲပိုင်းလုံခြုံရေးအမြင့်ဆုံးထားရှိတဲ့အကျဉ်းဆောင်တစ်ခုမှာမိလောင်မှုဖြစ်ပွားခဲ့တာကြောင့်အကျဉ်းသား10ဦးတည်ဆုံခဲ့တယ်လို့တာဝန်ရှိသူတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ကြာတာပတိနေ့က Lady Regional အကျဉ်းထောင်မှာဖြစ်ပွားခဲ့တဲ့မိလောင်မှုဟာနည်းနည်းအတွင်းဒုတိယအကြိမ်ဖြစ်ပွားခဲ့တာဖြစ်တယ်လို့ Lady ပြည်နယ်အကျဉ်းထောင်ဦးစီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်အခုဖြစ်ပွားခဲ့တဲ့မိလောင်မှုဟာပြီးခဲ့တဲ့2013ခုနှစ်ကဆောက်လုပ်ခဲ့တဲ့အဆောက်အဦမှာရှိတဲ့ဝါရီကျွတ်ချွရင်မှုကြောင့်ဖြစ်နိုင်တယ်လို့လည်းအကျဉ်းထောင်ဦးစီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်မိလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းအသေးစိတ်ကိုမသိရသေးကြောင်းဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အတွက်မနီလာမြို့အကျဉ်းထောင်တာဝန်ရှိသူတူကလက်တီကိုသွားနေပြီဖြစ်ကြောင်းလည်းပြောပါတယ် Direct from Washington The
Voice of America The OA တောက်ကြနဲ့ညနေခင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့ကြတာပါရှင် VOA ကနေတောက်ကြနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါရမယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအားလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝန်ရောက်ဆွတ်ဖက်နေတာကြောင့်ဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။တိုင်းနိုင်ငံလုံးအပြစ်ခတ်ရဆက်ရေးစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လက်မှတ်ရေးထိုးဖို့ရပ်ပိုင်းအလိုမှာပဲအခုလိုပြောဆိုလိုက်တာပါ။အပြစ်ဆုံးကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါရရှင်
။မကြာခင်ရပ်ပိုင်းအတွင်းလက်မှတ်ရေးထိုးကြမယ်ဆိုတဲ့တိုင်းနိုင်ငံလုံးအပြစ်ခတ်ရဆက်ရေး NCA စာချုပ်မှာလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်တော့မှာမဟုတ်ပါဘူး။အဖွဲ့အားလုံးပါဝင်မှသာသူတို့အနေနဲ့ NCA ကိုလက်မှတ်ရေးထိုးနိုင်မယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကပြောထားပါတယ်။အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေတင်းခံနေရတဲ့အကြောင်းကတရုတ်အာဏာပိုင်တွေကနောက်ကွယ်မှာဝင်ရှုပ်နေတာကြောင့်ဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာ MBC ရဲ့တာဝန်ရှိသူဖြစ်တဲ့ဦးမင်းစောဦးက VOA ကိုအခုလိုရှင်းပြပါတယ်
။အဲ့တော့အဓိကတော့ဒီကိုကန့်ထိုးစစ်ဖြစ်သွားတဲ့အပေါ်မှာကိုကန့်ထိုးစစ်ကိုတရုတ်နိုင်ငံထဲမှာရှိတဲ့ဒီ logistic ပေါ့နော်ဒီလက်နက်ကိုင်မိချောက်ဒီအာထောက်ပို့ကိစ္စတွေလူစုတွေဟာဒီဖြစ်လာတဲ့အပေါ်မှာဒီကိုကန့်ထိုးစစ်ထဲမှာပါတဲ့အဖွဲ့တွေကိုဒီအစောဘက်ကလုံခြုံရေးအဖွဲ့အစည်းတွေဘက်ကလည်းတော်တော်ကြီးကိုယုံကြည်မှုနည်းသွားတာဆိုတော့တော်တော်ရှိတာပေါ့နော်။အဲပြဿနာရှိတဲ့အခါမှာအခုကျွန်တော်တို့ကြားတာကတရုတ်နယ်စပ်မှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုဟုတ်လား official ပေါ့နော်ကျွန်တော်တို့မသိတာကဒါဒေချင်းကလားအရှင်နာကလားတော့မသိဘူးပေါ့နော်။အဲ့လိုမျိုးတွေ့ပြီးတော့ဒီ NCA မှာအကူကံပါဝင်လက်မှတ်ရေးထိုးဖို့လိုတယ်ဆိုတဲ့ပုံစံမျိုးကိုပြောတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့သိရတယ်ပေါ့နော်။အဲ့တော့ဒီ UDLS ရနောက်ဆုံးထုတ်တဲ့စိတ်မနဲ့မှလည်းကြီးရတာကသူတို့အနေနဲ့တရုတ်အစိုးရကအနောက်နိုင်ငံတွေမပါဘူးဆိုပြီးတော့ပြောတာလေအခုအနောက်နိုင်ငံတွေပါဝင်ပြီးလက်မှတ်ရေးထိုးမယ်လဲကြားတယ်ပေါ့နော်။ဒါကြောင့်မို့လို့ဒီဂရီကိုအဖြတ်သိမ်းမှုဆိုတဲ့ပုံစံမျိုးသူတို့ကြီးတာရှိတယ်လေ။အဲ့တော့အဲ့စိတ်မမတိုင်ခင်တော့က UDLS ကြီးကိုလည်းလုံးလုံးလာတွေ့သွားတယ်လို့ကျွန်တော်တို့ကြားတယ်။အဲ့တော့အဲ့ဒီအချက်တွေမူတည်ပြီးတော့ပေါ့နော်အခုလော်လော်ဆယ်မှာအားလုံးပါဝင်ရတော့အဆက်ဆက်ရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့သုံးသပ်ပါဘူး။
ဦးမင်းစောဦးရဲ့အခုလိုဆွဆွဲပြောဆိုချက်တရားမဟုတ်မှန်ကြောင်းတရုတ်အစိုးရကငင်းဆိုလိုက်တာကိုနိုင်ငံတကာသတင်းတွေမှာဖော်ပြကြပါတယ်တရုတ်မြန်မာနယ်စပ်မှာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ရှိပြီးမြန်မာစစ်တပ်နဲ့အဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပဋိပက္ခကအခုချိန်ထိအဆုံးမတတ်နိုင်သေးပါဘူးဒါကြောင့်တရုတ်အစိုးရရဲ့သဘောထားကိုသူတို့အဖွဲ့ကအလေးထားပါတယ်လို့ UWSA အဖွဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးအောင်မြင့်ကပြောပါတယ
်ဟုတ်ပါဗျာကိုကန်ဒီမှာဖြစ်တဲ့ကိစ္စကိုကံကိစ္စနော်ဥမာဟိုကဲဟိုကဲရင်းနဲ့ဖြစ်နေတဲ့ကိစ္စအခုတကွေးနဲ့ဖြစ်နေသေးတယ်လေပြစ်ပြတာခတ်တာတွေရှိသေးတယ်ဒီလိုဆိုလို့ရှိရင်တရုတ်မြန်မာအစိုးရအချင်းချင်းကြားမှာလည်းရှင်းနိုင်ဖို့လိုတယ်ဆိုတော့သဘောထားပါရှင်းနိုင်ရင်ပြည်လည်နိုင်တာပေါ့ဗျာသူကတစ်မျိုးစဉ်းစားကိုကတစ်မျိုးစဉ်းစားဆိုရင်တော့ဒါပြည်လည်နိုင်မှုကခက်တယ်လေ
တရုတ်မြန်မာနယ်စပ်ငြိမ်းချမ်းသွားအောင် ကိုကန်လက်နက်ကန်အဖွဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးခွင့်ရာရေးကိုတရုတ်အစိုးရကလိုလားနေပေမဲ့မြန်မာအစိုးရကတော့ကိုကန်အဖွဲ့ကိုခြံလှန့်ထားစေဖြစ်ပါတယ်။ကိုကန်အဖွဲ့နဲ့ပတ်သက်တဲ့မြန်မာအစိုးရသဘောထားကိုဦးမင်းစောဦးပြောတာက
ကိုကန်နဲ့ပတ်သက်တဲ့သဘောထားကိုကန်အနေနဲ့ပြန်လာခြင်းသူပြန်လာလို့ရတယ်။ကိုကန်ခေါင်းဆောင်တွေပေါ့နော်။နိုင်ငံရေးဖြစ်စဉ်မှာဝင်ပါလို့လည်းရတယ်။ပြီးတော့ဟာလူလူလက်ခံနဲ့ဆိုလို့ရှိရင်သူတို့ပြန်လာပြီးသူခေါင်းဆောင်လို့လည်းရတယ်။ဒါပေမဲ့လက်နက်တော့မယူလာပါနဲ့ဆိုတဲ့ policy ရှိပါလို့လို့
ဆိုရမှာ NCA စာချုပ်မှာအလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်လို့မြန်မာအစိုးရဘက်ကပြောပေမဲ့ဒါဟာအကြောင်းပြချက်ပေးုံတက်တက်သာဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူယူနန်ပြည်နယ်မှာနေထိုင်တဲ့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်အဓိကဗမာပြည်မှာငင်းငန်းကြီးလိုချင်ရေနော်ဗမာတပ်မတော်ကသူတို့ရထားတဲ့နိုင်ငံရေးအခွင့်အာဏာစီဝါရဲ့အခွင့်အာဏာတွေကိုကျန်တဲ့လူတွေနဲ့အ ਨੇ ဆုံးမျှဝေစားပုံးမှမယ်ဆိုတဲ့စိတ်ကလေးဝင်မှဖြစ်ပါအဲ့တော့အဓိကကဒီငင်းငန်းရေးစာချုပ်မဖြစ်ရတာဟာဗမာတပ်မတော်ရဲ့သူတို့ရရှိထားတဲ့အခွင့်အာဏာတွေကိုရှော့မပေးချင်ဘူးပဲဒါမဲ့ဒါကိုကာကွယ်ချင်တဲ့အတွေ့အဲ့လိုဟိုလူပုံဒီလူပုံပုံတော့တခြားလူတွေပို့ပြီးတော့နီးစပ်တဲ့တရုတ်ကိုအပြစ်တည်းပြောတာပဲအဲ့တော့တကယ်လို့ဗမာကံမတော်အနေနဲ့အစိုးကြီးတဲ့ကသဘောထားကြီးကြီးနဲ့အားလုံးကိုပါဝင်စေချင်ပါသေး။သူတို့လုပ်လို့ရတဲ့အချက်တွေအများကြီးမလုပ်တာဖြစ်တယ်။အခုလက်ရှိရဲ့ SSC တို့ဘာလို့လက်နက်ကြီးနဲ့ပစ်တာတို့ဘာလို့ညာတို့အခုလျှောက်လုံနေတာပဲ။အဓိကဗမာပြည်ရဲ့ငြိမ်းချမ်းရေးအခြေအနေကဗမာတပ်မတော်ရဲ့စိတ်နေစိတ်ထားပေါ်မှာပဲမြင်ပြီးတယ်
။လာမယ့်ရက်ပိုင်းတွင် NCA စာချုပ်လက်မှတ်ရေးထိုးတဲ့အခါနိုင်ငံတကာအသိအသက်တွေအဖြစ်တရုတ်၊ဂျပန်၊ထိုင်းကုလသမဂ္ဂနဲ့EU ဥရောပတမကအဖွဲ့တွေပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စူးစီတင်ပြသွားတော့ပါရှင်။တဆက်ထဲမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားစီရင်တင်မာနေတဲ့တရင်ဖက်အလက်ပေးပါဦးမယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးတဘောသူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့ရပ်ပိုင်းမယ်လို့ရတဲ့ကာလမှာ NCA ကိုပါဝင်လက်မှတ်ရေးထိုးမဲ့ရှမ်းနယ်ပအိုးအဖွဲ့တွေကြားမှာစီရင်အရာတင်မာမှုတွေဖြစ်ပေါ်နေပါတယ်။ဒီစီရင်တင်မာမှုဟာနေမြေစိုးမမှုပေါ်အခြေခံဖြစ်ပွားခဲ့တာဖြစ်ပြီးလွန်ခဲ့တဲ့နှစ်ကတော့နေမြေအငင်းပွားမှုကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်တောင်ပိုင်းမောင်မယ်မြို့နယ်ကဒူးကြီးဒေသမှာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းအကြားမှာတင်းမာနေတာဖြစ်ပါတယ်။တလောဖြစ်ပွားနေတဲ့အခြေအနေကို PNLO အဖွဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်။မလေးရောပါဒီအော်တိုဘာ၈ရက်နေ့မှာ RCS ကဘုံကြီးရွက်ဖတာသူကခုလက်ရှိကျွန်တော်အခြေပြုဒေတာနေပြီးတော့ပေါ်ချောင်းနောက်ဖက်ကိုအထုတ်ပေးဖို့ပေါ့လေ PNLO အခြေပြုတပ်ခန်းကိုလာပြီးတော့မှဟိုအကြောင်းချခိုင်းပါတယ်။အဲ့လိုအကြောင်းချကြောင်နဲ့ဟိုအင်ဟာ300ကျော်400လောက်နဲ့ကျွန်တော်တို့ရဲ့ဒီဖွံ့ဖြိုးရေးစီမံကိန်းတည်ရှိတဲ့နေရာကျွန်တော်တို့ရဲ့တပ်ခန်းကြီးမှာဒါလာပြီးတော့မှသူဝိုင်းလာပါ
လက်ရှိအငင်းပွားဒေတာဟာအစိုးရနဲ့ပြစ်ခတ်ရစဲချိန်ကတတ်မှတ်ထားတဲ့နယ်မြေဖြစ်တယ်လို့လည်းဦးခွန်မြင့်ထွန်းကပြောပါတယ
်အစိုးရနဲ့ကျွန်တော်တို့အကြောပြည်နယ်အဆင့်သဘောတူညီချက်ပြည်ထောင်စုအဆင့်သဘောတူညီချက်တွေထဲမှာကျွန်တော်တို့အတွက်တာအခြေပြုဒေတာအနေနဲ့နှစ်ဖက်သဘောတူညီပြီးတတ်မှတ်ထားတာဖြစ်ပါတယ်နောက်တစ်ခုကတော့ဒီဒီလိုပြစ်ခတ်ရစဲစာချုပ်မှာဒီပြည်ထောင်စုအစိုးရနဲ့ကျွန်တော်တို့တိုင်းဒေသနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာချုပ်ဆိုခဲ့တဲ့သဘောတူညီချက်တွေကိုထပ်လောင်းပြီးတော့မှအတည်ပြုတယ်ထပ်လောင်းပြီးတော့ခိုင်မာစေခြင်းဆိုတဲ့အချက်ပါပါတယ်ဒီပြည်တော်စုအစိုးရနဲ့လက်နက်ကင်တော်လိုင်းရေးဖွဲ့စည်းတွေကြာချုပ်ဆိုရတဲ့စာချုပ်ဟာဒီနှစ်ဦးနှစ်ဖက် bilateral agreement မဟုတ်တော့ဘဲနဲ့ဒီပြည်လုံးပြည်ကရက်စေးဆိုင်ရဲ့သဘောတူညီချက်ဖြစ်လာတော့ဖြစ်ပါတယ်ကျွန်တော် PNL နဲ့ချုပ်ဆိုရတဲ့စာချုပ်ကို RCS ကလေးစားလိုက်နာမှာဖြစ်တယ်လို့ RCS ကပြည်တော်စုအစိုးရနဲ့ချုပ်ဆိုရတာတွေလည်းကျွန်တော်တို့ကလေးစားလိုက်နာပေးရမှာဖြစ်ပါတယ်ဒါကြောင့်ဒီနေ့ဒီကာလမျိုးမှာဒီလိုပြိပခမျိုးကမဖြစ်သင့်ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဒီလိုတင်းမာနေတဲ့အခြေအနေကိုဖြေရှင်းဖို့အတွက်အစိုးရရဲ့ပြည်တော်စုငင်းချင်းဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ကိုအကြောင်းကြားထားတယ်လို့လည်းပြောပါတယ်။ RCSSSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းလာကတော့အခုလိုစစ်ရေးတင်းမာနေတဲ့အခြေအနေကိုတေချာမသိရသေးကြောင်းပြောပါတယ်
။ဒီတင်းတော့ကျွန်တော်တို့ဒီကသင်ခံရောက်ရှိတာမရှိသေးပါဘူး။အရင်ကတော့ညှိနှိုင်းကြပါလို့ပဲပြောပါတယ်။ဘာဖြစ်လဲဆိုတော့NCA မပြီးခင်မှာပေါ့နော်။ညသာသာရေးတွေအားလုံးမပြည့်နေသေးတဲ့အချိန်မှာအစီအမံကိန်းတွေမလုပ်သေးပါနဲ့အောင်ဆိုတော့ပုံစံမျိုးနဲ့ဆွေးနွေးထားတာညီနိုင်ကြားထားတာရှိတယ်။အဲအားလုံးနားလည်မှုတွေရရှိလာတဲ့အချိန်ညသာသာရေးတွေတည်တည်ဖြစ်လာတဲ့အချိန်မှာနောက်ပိုင်းမှကျွန်တော်တို့ညီနိုင်ပြီးတော့လှုပ်ဆောင်ကြအောင်ဆိုတော့ပုံ မျိုးနဲ့တော့ဆွေးနွေးတာရှိပါတယ်လို့ကျွန်တော်ကြားပူပါတယ
် RCSS SSA တောင်ပိုင်းဘက်ကတော့တွဲဆုံညှိနှိုင်းဖို့လူလားကြောင်းနဲ့ဆက်ပြီးပြောပါတယ
်အဓိကတော့ညှိနှိုင်းဖို့ပဲလိုအပ်ပါတယ်ဒီနှုန်းကတော့သဘောတူညီချက်တွေရရှိထားတဲ့အတိုင်းညှိနှိုင်းပြီးတော့အတူတူအဲ့ဒီပုံမြနေတာအကောင်းဆုံးပဲဖြစ်ပါတယ်အဲ့ဖွဲ့တော့ဖြစ်ကြမရှိဘူးဆိုရင်ပိုကောင်းတာပေါ့နော်ဒီကတော့ပြေဆုံးညီနိုင်ကြတာပဲကောင်းပ
ါလွန်ခဲ့တဲ့နှစ်ဩဂုတ်လကလည်းနေမည်စူးမိုးရေးနဲ့ပတ်သက်ပြီးနှစ်ဖက်အကြသဘောထားကွဲပြားတာတွေဖြစ်ခဲ့ဘူးသလိုအဲ့ဒီနှစ်စက်တင်ဘာလအစမှာတော့တိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့မြေမြုံပိုင်းအုံပြူတာကြောင့်ဒေသခံပြည်သူတွေထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်လက်ရှိငင်းပွားနေတဲ့ဒေသဟာအရင်ကပအိုးနီကိုရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရာလာလာဖားကသူတို့လှုပ်ရှားနေမိအဖြစ်သတ်မှတ်ခဲ့တဲ့နယ်ဖြစ်ပါတယ်1994ခုနှစ်မှာရလာလာဖားကအစိုးရနဲ့အပြစ်ခတ်ရက်စဲပြီး2009ခုနှစ်မှာအဖွဲ့ရင်းအကွဲအပြဲတွေဖြစ်ပြီးတဲ့နောက် RCSS SSA တောင်ပိုင်းကမောင်းမယ်ဒေတာကိုသူတို့ထိန်းချုပ်နယ်မြေဖြစ်စုံမိုးခဲ့တာဖြစ်ပါတယ
်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်စိတ်တစ်ပိုင်းအဖြစ်၅နှစ်တာသမရတက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်အောင်ခြေကံဥပဒေမှာဖြစ်ဆက်သွားမယ်လို့သမရဦးသိန်းစိန်ကလာစင်မင်းကမှပြောကြားသွားပါတယ်။သမရဦးသိန်းစိန်လက်ထက်မှာပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွန့်ဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါသလဲ။ပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်ဆစ်ဆင်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-5554ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။ဒါမဲ့စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။သောတာရှင်များရှင်မြန်မာနိုင်ငံသားရေဒါဂယူဒီဇိုင်းနဲ့လေးလေးနက်နက်အကဲခတ်စောင့်ကြည့်နေမယ်ဆိုရင်မကြခင်ကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အခွင့်အလမ်းရှိတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် National Democratic Institute NDI ကပြောလိုက်ပါတယ်လာမယ့်ရွေးကောက်ပွဲကိုလေ့လာဆောင်ကြည့်မယ်ပြည်ရင်းဆောင်ကြည့်ရေးအဖွဲ့တွေကိုပံ့ပိုးသွားမယ်လို့လည်းဆိုပါတယ်အပြည့်စုံကို VOA သတင်းထောက်မှတင်ပြလင်းကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်2010ရွေးကောက်ပွဲထက်ပိုပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတရက်ဖြစ်လာဖို့အတွက်မြန်မာနိုင်ငံသားတွေဘက်ကလည်းဂယုတစိုက်အကဲခတ်စောင့်ကြည့်ကြမယ်ဆိုရင်အခွင့်အရေးရှိသေးတယ်လို့ National Democratic Institute NDI မြန်မာဌာနကိုယ်စားလှယ် Richard Nuccio ကအခုလိုပြောဆိုလိုက်ပါတယ
် International standards these days usually use different words to describe a good election process transparentinclusive
နိုင်ငံတကာအဆင့်မီရွေးကောက်ပွဲလို့ပြောရင်တော့အခုနောက်ပိုင်းမှာစံနှုန်းမျိုးမျိုးနဲ့ထည့်သွင်းပြီးတော့တိုင်းတာကြပါတယ်ပွင့်လင်းမြင်သာမှုအားလုံးပါဝင်မှုယုံကြည်စိတ်ချမှုစတဲ့စံနှုန်းတွေကလွတ်လပ်ပြီးတော့တရားမျှတမှုကိုပို့ပြီးတော့ဖော်ပြနိုင်တဲ့စံနှုန်းတွေပါလာမယ့်ရွေးကောက်ပွဲမှာအဆင့်တန်းမီရဲ့လားဆိုတာကတော့မြန်မာနိုင်ငံသားတွေရဲ့အဆုံးဖြတ်မှာပဲမူတည်ပါတယ်ဒီတစ်ချိန်မှာကရွေးကောက်ပွဲကိုစောင့်ကြည့်ကြမဲ့ပြည်ရင်းပြည်ပအဖွဲ့တွေကလည်းရှိနေပါပြီပြည်သူတွေအနေနဲ့အဲ့ဒီအဖွဲ့တွေကထုတ်ပြန်မဲ့အစည်းအခမ်းအတွေကိုလေ့လာပြီးတော့ဒီရွေးကောက်ပွဲဟာပြီးခဲ့တဲ့2010ရွေးကောက်ပွဲထက်ပိုပြီးတော့ယုံကြည်စိတ်ချရသလားဆိုတာကိုအကဲဖြတ်နိုင်ဖို့အခွင့်အရေးတွေရှိပါတယ်။အဲဒီကနေတဆင့်ရွေးကောက်ပွဲရဲ့ရလဒ်ကိုအကဲဖြတ်ပြီးတော့နောက်ထပ်ဒီမိုကရေစီလမ်းကြောင်းကိုရှေ့တက်လှမ်းနိုင်မှာဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာလိုအပ်တဲ့အကူအညီတွေကိုထောက်ပံ့ကူညီနေတဲ့ NDI အနေနဲ့လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်လေ့လာကြမယ့်ပြည်တွင်းအဖွဲ့တွေကိုလည်းအကူအညီတွေပေးနေတယ်လို့အခုလိုပြောပါတယ်
။ Our job is to work withpeople in Myanmar, organizations in Myanmar who want to do non-partisan observation of the election.
ရွေးကောက်ပွဲကိုဖမ်းမလိုက်ပဲစောင့်ကြည့်လိုကြတဲ့မြန်မာနိုင်ငံသားတွေကိုကူညီထောက်ပံ့တာကကျွန်တော်တို့ရဲ့အလုပ်ပါ။အခုဆိုရင်ရွေးကောက်ပွဲစောင့်ကြည့်မဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပါပြီ။ဒီအဖွဲ့တွေဟာတိုင်းနိုင်ငံလုံးတိုင်းတာနဲ့စောင့်ကြည့်ကြမှာဖြစ်ပြီးတော့စောင့်ကြည့်သူဥယျာဉ် 9,000 ကျော်စောင့်ကြည့်ကြမှာပါ။ဒါဟာအတော်လေးများတဲ့ရည်တွက်တစ်ခုဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်အခြေစိုက် NDI ဟာ1983ခုနှစ်ကစတင်တည်ထောင်ခဲ့တဲ့ပါတီဆွဲမရှိတဲ့အဖွဲ့အစည်းဖြစ်ပြီးနိုင်ငံပေါင်း132နိုင်ငံမှာဒီမိုကရေစီထွန်းကားပြန့်ပွားရေးအတွက်နိုင်ငံသားတွေပူးပေါင်းပါဝင်မှုအစိုးရရဲ့တာဝန်ခံတာဝန်တည်မှုပွင့်လင်းမြင့်သားမှုတွေကိုအားပေးထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လွှတ်တော်ကဏ္ဍပုံမိုတိုးတက်အောင်လိုအပ်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးတိုးချက်အစီအစဉ်တွေကိုလည်းအားပေးနားဆင်ကြပါအောင်ရှင်ခုတော့နိုင်ငံတကာသတင်းဖက်ဆက်ရအောင်ပါမော်တော်ကားကို robot ဆက်ရုပ်တွေကမောင်းနေတဲ့ခေဥကာလာကိုရောက်ရှိလာချိန်မှာအနည်းဆုံးအဝေးပြေးလက်မကြီးတွေပေါ်မှာသူ့အလိုလျောက်မောင်းနေတဲ့ကားတွေစပြီးတွေ့ဖို့အချိန်တန်နေပါပြီ။အငားယင်ကုမ္ပဏီတွေကသူတို့ရဲ့ကားတွေကိုပုံမအစစ်မြင့်နိုင်ဖို့ကြိုးပမ်းနေတဲ့တစ်ချိန်ထဲမှာပဲမော်တော်ကားနဲ့ကုန်တင်ယင်ထုတ်လုပ်သူတွေဟာသူ့အလိုလျောက်မောင်းနေတဲ့မော်တော်ယင်ဘယ်သူအရင်ထုတ်လုပ်နိုင်မလဲဆိုတာအကျိတ်နဲ့ပြန်ဆိုင်နေပါတယ်။ VOA သတင်းထောက် George Putik ရဲ့သတင်းလွှာကိုဦးစံမိုးဝေကပြောပြထားပါရရှင်
။ဟုတ်ကဲ့ပါ။ပထမဦးဆုံးသူ့အလိုလျောက်မောင်းနေနိုင်တဲ့ကားပြန်ပွဲကို2004ခုနှစ်မှာကျင်းပခဲ့ပါတယ်မော်တော်ယာဉ်တွေမှာလေဆာတွေရေဒါတွေကင်မရာတွေအာရုံခံစင်ဆာကိရိယာတွေအများပြားတပ်ဆင်ထားခဲ့ပေမဲ့တစည်းမှာအစအဆုံးဆင်ပြေအောင်မစွမ်းဆောင်နိုင်ခဲ့ပါဘူးနောက်တစ်နှစ်မှာတော့ကား၅စီးဟာလမ်းဆုံးတဲ့အထိအရောက်သွားနိုင်ခဲ့ကြပါတယ်2009ခုနှစ်မှာတော့စုစုပေါင်းကား6စီးဟာပုံမိုးပြီးတော့စိန်ခေါ်မှုတွေများတဲ့လမ်းကိုအဆုံးထိမောင်းနှင်နိုင်ခဲ့ကြပါတယ်အတူရောင်လှုပ်ထားတဲ့လမ်းရှုပ်ထွေးမှုတွေနဲ့လမ်းအမှတ်အသားဆိုင်ပုတ်တွေကိုအောင်မြင်မြင်ဖြတ်ကျော်နိုင်ခဲ့ပါတယ်။ခဏခင်မှာကဘာပေါ်မှာအကြီးမားဆုံးကားနဲ့ကုန်တင်ကားထုတ်လုပ်သူတွေဟာအသိဉာဏ်နဲ့တွာလာနိုင်တဲ့မော်တော်ယာဉ်တွေကိုစမ်းသပ်နေကြပါတယ်။ညီငွေပြီးတော့တာဝန်ကြီးမားလာတဲ့အဝေးပြေးကားမောင်းနှင်ရမှုကိုအစားထိုးနိုင်ရေးအတွက်ရည်ရွယ်လှုပ်ဆောင်နေကြတာပါ။ Google ဟာသူ့လိုလျောက်မောင်းနှင်နိုင်တဲ့ကားကိုတီထွင်စမ်းသပ်နေတာနှစ်ပေါင်းတော်ကြာနေပါပြီ။ Daimler Benz ကတီထွင်တဲ့အသိဉာဏ်သုံးအပြစ်ထဲထားတဲ့နောက်တွဲမော်တော်ယာဉ်ကိုမကြခင်ကပဲပွဲဥထွက်အနေနဲ့ဂျာမနီနိုင်ငံကရှုပ်ထွေးတဲ့အဝေးပြေးလမ်းမပေါ်မှာတခြားကားတွေနဲ့ရောနှောပြီးတော့အန္တရာယ်ကင်းကင်းစမ်းသပ်မောင်းနှင်ခဲ့ပါတယ်။ဒီကနေ့ဂျပန်နိုင်ငံ Toyota ကားကုမ္ပဏီကအခုနှစ်ကုန်မှာသူ့လိုလျောက်မောင်းနှင်နိုင်တဲ့ Lexus ဇိမ်ခံကားအမျိုးအစား၃ခုကိုထုတ်လုပ်ရောင်းချမယ်လို့ပြောလိုက်ပါတယ်။ Toyota ကုမ္ပဏီကတာဝန်ရှိသူ Morita ကယိုရှိဒါက
မကောစကတော့တဲ့ドライバーが行うほぼ
ဝေဘီလမ်းမကြီးတွေပေါ်မှာရင်မောင်းတယောက်လောက်ရတဲ့တာဝန်တွေကိုအားလုံးနှီးပါးကိုလှုပ်သွားမှာပါသူအလိုလျောက်ပြင်းပြအောင်ဆောင်ရွက်သွားလိမ့်မယ
်ဒီကားတွေမှာအာယုန်ခံတဲ့ကိရိယာတွေအမျိုးမျိုး GPS လို့ခေါ်တဲ့လမ်းပြစနစ်အကွာအဝေးတို့ကျိုးမဲ့နှီးပညာတွေအသုံးပြုထားပြီးတော့တခြား smart ကားတွေနဲ့လမ်းဘေးမှာရှိတဲ့အခြေခံအဆောက်အဦတွေကိုဆက်သွယ်နိုင်တယ်လို့ကားရဲ့ဘေးပတ်ဝန်းကျင်မှာရှိတဲ့ယာဉ်ကြောကိုလည်းအဆင်ပြေအောင်ထိမ့်သိမ်းနိုင်ပြီးအန္တရာယ်ရှိနိုင်တယ်ဆိုတာနဲ့ယာဉ်မောင်းကိုသတိပေးနိုင်ပါတယ်モリタが吉田が
交通事故死傷者事故ゼロへの貢献である。
このお姉ね、乱暴ま被害無理、流墜停滞だり、弾薬やだりを消化しにばれ。妙老爺が阿見乱馬爺の方ま、人情背訴だりを捻拔倒せてまれ。なおび圧越知れてるにね、無端損ねてるにを漏漏漏々倒らせてまれ。
てちいねまべ、あきか公務員爺は、徒の家里を浅端滅避ぼうと支援にじゃばび。ဂျပန်ဆက်ရုပ်အငှားယင်ကလာမယ့်၈နှစ်စောစောပိုင်းကျရင်လူမှုပို့ဆောင်ရေးသိမ့်မကောင်းတဲ့နေရာတွေမှာအလိုလျောက်မောင်းနှင်တဲ့ဗန်ကားတွေကိုစမ်းသပ်ပြေးဆွဲမယ်လို့ဆိုပါတယ်။ဂျပန်နိုင်ငံမှာလက်ရှိဥပဒေအရယင်မောင်းနှင်သူမပါတဲ့ကားတွေကိုလမ်းမတွေပေါ်မှာပြေးဆွဲခွင့်မရှိပါဘူး။အဲဒါကြောင့်အထူးလက်ကျင့်ထားတဲ့ယင်မောင်းတွေကိုအရေးပေါ်အခြေအနေမှာယင်ကိုထိန်းချုပ်နိုင်အောင်လိုက်ပါနေရပါတယ်။
ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေညနေခင်းအတန်းလွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်9နာရီထိအစီအစဉ်တွေကို line to meter 24 25 30 51အပြင်လိုင်းလိုက်မီတာတရ90ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညနေခင်းဆက်လက်ထုတ်လွှင့်ပေးမယ့်ရွေးကောက်ပွဲအထူးတိုးချက်အစီအစဉ်မှာတော့မြမရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုဆက်လိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကနေ့ရင်ဆုံးကြားမှာကတော့ပြပရောက်မြန်မာနိုင်ငံသားတွေမဲပေးဖို့ဘလို့အခက်ခဲတွေနဲ့ရင်ဆိုင်နေရပါသလဲ
။သူတို့လာဖို့ကလည်းဒီမြန်မာတန်ရောက်လာဖို့ကဝေးတယ်ဆိုပြီးတော့လေဆက်ချက်တည်းကတထဲတည်းမပေးလာတော့ဆက်တော့သူတို့လည်းမလာရဘူး
။ထိုင်းနိုင်ငံရောက်ကရင်တိုင်းရင်းသူတယောက်ပါရှင်အပြေဆုံးကိုမကြခင်ကြားမှာပါခုတော့ရွေးကောက်ပွဲသတင်းတွေထက်ကကောင်းလို့ချက်တွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြချပါရရှင
်မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲကိုဂရုတစိုက်နဲ့လေးလေးနက်နက်စောင့်ကြည့်သွားမယ်ဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့အခွင့်အရေးရှိတယ်လို့အမေရိကန်အခြေစိုက် National Democratic Institute NDI အဖွဲ့ကပြောလိုက်ပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပွင့်လင်းမြင်သာမှုရှိဖို့အားလုံးပါဝင်မှုရှိဖို့အများလက်ခံနိုင်ပြီးယုံကြည်ရတဲ့စံနှုန်းတွေရှိဖို့လိုအပ်တယ်လို့ NDI အဖွဲ့ရဲ့မြန်မာဌာနကိုယ်စားလှယ် Richard Nusio ကပြောပါတယ်။ဒါပြင်ရွေးကောက်ပွဲအစဉ်တန်းမီမီဆိုတာဟာမြန်မာနိုင်ငံသားတွေရဲ့အဆုံးဖြတ်ပေါ်မှာမူတည်ကြောင်းရွေးကောက်ပွဲကိုစောင့်ကြည့်မဲ့ပြည်တွင်းပြည်ပအဖွဲ့တွေရှိလာတဲ့အတွက်အဲ့ဒီအဖွဲ့တွေကထုတ်ပြန်တဲ့အစဉ်ခံစာတွေကိုကြည့်ပြီးတော့ပြီးခဲ့တဲ့2010ရွေးကောက်ပွဲထက်ယုံကြည်လက်ခံနိုင်မှုရှိမလားဆိုတာကိုကဲဖြတ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်ရွေးကောက်ပွဲလိလစောင့်ကြည့်ဖို့အတွက်ပြည်တွင်းစောင့်ကြည့်အဖွဲ့တွေကိုအကူအညီပေးသွားမှာဖြစ်တယ်လို့လည်း NDI ကပြောပါတယ်။ NDI အနေနဲ့ပြည်တွင်းကရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နေပြီဖြစ်တယ်လို့ပြောပါတယ်။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲကိုတနိုင်ငံလုံးတိုင်းတာနဲ့စောင့်ကြည့်သွားမှာဖြစ်ပြီးတော့စောင့်ကြည့်မဲ့အဖွဲ့ဝင်ဦးရေ 9,000 ကျော်ရှိတယ်လို့သူကပြောပါတယ်ခင်ဗျာ
။လာမယ့်နိုဝင်ဘာရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နောက်ထပ်ခြေလှမ်းတစ်ရပ်တည်းမဟုတ်ပဲကမ္ဘာလှည့်ခီးသွွားလုပ်ငန်းကိုပါအားကောင်းလာစေလိမ့်မယ်လို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းရှင်တွေကတွက်ဆနေကြပါတယ်ဆိုတဲ့အကြောင်းကိုတော့မြန်မာ Times Online စာမျက်နှာမှာရေးသားထားတာပါ။ရွေးကောက်ပွဲနဲ့ခီးသွွားလုပ်ငန်းတွေမှာအောင်မြင်မှုရခဲ့ရင်နိုင်ငံရဲ့ပုံရိပ်လည်းတက်လာမှာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအခြေအနေဘယ်လိုရှိမလဲဆိုတာကိုကမ္ဘာတဝှမ်းမှာရှိတဲ့ပြည်သူတွေစိတ်ဝင်စားနေကြတယ်လို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနဝန်ကြီးဦးထေအောင်ကပြောပါရယ်ဒါကြောင့်ခီးသွွားဧည့်သည်တွေအဆင်ပြေချောမွေ့စေဖို့အတွက်တခြားဝန်ကြီးဌာနတွေနဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့အကြောင်းအဲ့ဒီလိုလုပ်နေတဲ့အထက်မှာခီးသွွားအများပြားအတွက်တည်ယူပို့ဆောင်ရေးလုံလောက်မှုရှိစေဖို့အတွက်လည်းပါဝင်တယ်လို့သူကပြောပါရယ်ရွေးကောက်ပွဲအပြီးမှာကမ္ဘာလှည့်ခီးသွွားတွေပို့ပြီးဝင်ရောက်လာဖို့မျှော်လင့်တယ်လို့ Victoria Asia Travel Tour အဖွဲ့ညွှန်ကြားရေးမှူးဦးတန်းလွင်ကလည်းပြောပါရယ်ရွေးကောက်ပွဲမဲဆွယ်စီယုံရေးကာလအတွင်းလုံခြုံရေးမတည်မငြိမ်ဖြစ်လာနိုင်တဲ့ဆိုပြီးစိုးရိမ်နေကြတဲ့အပေါ်မှာတော့ဝန်ကြီးဦးထေအောင်ကလက်မခံဘဲပယ်ချလိုက်ပြီးမြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာသွားလာနိုင်မှာဖြစ်တယ်လို့ပြောပါရယ်မြန်မာနိုင်ငံကိုအခုနှစ်အတွင်းကမ္ဘာလှည့်ခီးသွွား5,000လောက်လာရောက်ဖို့ရှိတယ်လို့ခန့်မှန်းထားပြီးတော့ဒါဟာပြီးခဲ့တဲ့နှစ်ကထက်ပိုပြီးများလာတယ်လို့လည်းဆိုပါရယ်ရှင်
အမေရိကန်ပြည်ထောင်စုကတော့2015အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လုံခြုံရေးသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလုံခြုံရေးရာပြဿနာတွေဖြစ်လာနိုင်တာကြောင့်မြန်မာနိုင်ငံကိုသွားမယ့်အမေရိကန်နိုင်ငံသားတွေကိုအမေရိကန်အစိုးရကသတိပေးထားတာပါ။နိုဝင်ဘာ10ရက်ရွေးကောက်ပွဲကျင်းပဖို့တစ်လလောက်ပဲလိုတော့ပြီးရွေးကောက်ပွဲနီးလာတာနဲ့အမျှနိုင်ငံရေးဘာသာရေးတင်းမာမှုတွေလည်းမြင့်တက်လာနေပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လာမယ့်ရွေးကောက်ပွဲကာလအတွင်းသတိနဲ့သွားလာကြဖို့မဲယုံတွေနိုင်ငံရေးလှည့်လည်စည်းရုံးမှုတွေနဲ့ဆန္ဒပြပွဲတွေကိုရှောင်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပို့ထူးနေမှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အဲ့ဒီသတိပေးချက်ကိုတော့ဒီဇင်ဘာ20ရက်နေ့အထိထုတ်ပြန်ထားပါတယ်။မတည်ငြိမ်မှုတွေဟာချုပ်တင်သတိပေးခြင်းမရှိဘဲရောက်လာနိုင်ပြီးတော့ဘေးကနေရပ်ကြည့်နေတဲ့သူတွေကိုလည်းအန္တရာယ်ဖြစ်လာနိုင်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားတွေကိုတည်ဆံပြတ်မှတ်ထားတာမျိုးအထောက်ထားတော့မတွေ့ရဘူးလို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။စစ်ဆေးရအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံဟာနိုင်ငံရေးမတည်ငြိမ်မှုတွေသွေးထွက်တမ်းရမှုတွေဖြစ်ပွားခဲ့ပြီးတော့အစိုးရအသစ်တက်လာပြီးနောက်ပိုင်းပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာလည်းလူမျိုးရေးဘာသာရေးတင်းမာမှုတွေအရှိန်မြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ။
ရွေးကောက်ပွဲသတင်းကောင်းထုတ်ချက်ကိုကိုရန်နိုင်နဲ့မခင်ဖြူထွေးတို့ကပြောပြပေးသွားတာပါရှင် VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းရှင်များရှင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကျူတင်ဆန္ဒမဲပေးနိုင်ဖို့အတွက်ပုံစံ15ရှောက်ထားမှုကိုဘန်ကောက်မြန်မာတန်ယုံကစက်တင်ဘာလ16ရက်နေ့နောက်ဆုံးထားပြီးရှောက်လွားရီလက်ခံရယူခဲ့ပေမဲ့လည်းကျူတင်မဲပေးနိုင်ဖို့အချိန်မီရှောက်ထားနိုင်လို့အယောက်1000တောင်မပြည့်ခဲ့ပါဘူးထိုင်းနိုင်ငံမှာလာရောက်အလုပ်လုပ်ကိုင်းနေတဲ့ရွှေပြောင်းမြန်မာအလုပ်သမား3တန်းကျော်ရှိပြီးတရားဝင် work permit နဲ့ passport ကိုင်ဆောင်ထားလို့တန်းနီးပါးရှိတယ်လို့သိရပါတယ်။မြန်မာရွှေပြောင်းအလုပ်သမားတွေဘာကြောင့်ကြိုတင်ဆန္ဒမဲပေးဖို့အချိန်မီရှောက်ထားခြင်းမပြုနိုင်ခဲ့တယ်လဲဆိုတာကိုထိုင်းနိုင်ငံဘန်ကောက်က VOA သတင်းထောက်ကိုစင်လတ်သတင်းပေးပို့ထားတာကိုသက်သက်ပြောပြပါဦးမယ်ရှင်။ပြည်ပရောက်မြန်မာနိုင်ငံသားများကြိုတင်ဆန္ဒမဲပေးနိုင်မှုအတွက်ရှောက်ထားရမယ့်သတ်မှတ်ရနောက်ဆုံးနေ့မှာအချိန်မီမိုးရွာထဲအပြေးအလွှားနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကိုရောက်လာသူကတော့ကိုကျော်မင်းထွန်းပါ Bangkok UNSK မှာ internship အလုပ်ဝင်နေတဲ့ကိုကျော်မင်းထွန်းက Facebook လူမှုကွန်ရက်စာမျက်နှာကသင့်ကျုပ်တင်ဆန္ဒမဲလျှောက်ထားလောတင်ရမယ့်ရက်ကိုအချိန်ကပ်ပြီးတည်ခဲ့ရတာကြောင့်နောက်ဆုံးရက်မှာအလုပ်ကခွင့်ယူပြီးတော့အချိန်လူလာတင်ရတာလို့ဆိုပါတယ်
။အော်ဒီလိုပဲကျွန်တော်ကဆိုဟို social media ကတည်ရပါအခု Facebook ကပေါ့ခင်ဗျာ။တည်တယ်တည်တော့ဟိုရက်ပြောင်းသူတို့ဒီနေ့ကိုနောက်ဆုံးထားပြီးတော့ရက်ပြောင်းမယ်ဆိုတော့ပြောတယ်ပေါ့တည်ရတယ်ပေါ့နော်။တည်ပြီးတော့ဒီနေ့ကိုကျောင်းကနေပြောတာဟိုမားတဲ့တဲ့ကနေပြောတာထွက်လာခဲ့ရတာပေါ့ခင်ဗျာဟုတ်ကဲ့ဟို6လတင်တဲ့ခါကျရင် online ကတင် online ကတင်လို့ရရင်တော့ဘုံကြီးစင်ပြီးတာပေါ့ခင်ဗျာဟို email ပို့ပြီးတင်လို့ရဟိုမှာလိုအပ်တဲ့ဥပမာဆိုရင်ဟို passport ပေါ့နော် scan ဖက်ပြီးတော့ပေါ့ဒါမှမဟုတ်ဟို6လကိုဟို6လကို online နေပြီးဒါမှမဟုတ် email နေပြီးပို့လို့ရမယ်ဆိုရင်တော့ပို့ပြီးစင်ပြေတယ်ချိန်သိမ့်မကုန်တော့ခင်ဗျာဒါပေမဲ့ကျွန်တော်တို့မှာစိုးရိမ်စရာတခုလားကျွန်တော်တို့ဟိုသူတို့ပြောတဲ့ဟိုတိုတင်မဲဖုန်းပေါ့နော်ပေးတဲ့အခါကျတော့ကျွန်တော်တို့မဲတွေကတကယ်ကျွန်တော်တို့ပေးခဲ့တဲ့ဖုန်းကတကယ်ရောဟိုဘက်ဒီမာဘီယိုပို့တဲ့အခါကျတကယ်ရောကောင်းရေဆိုးတဲ့အခါကျကျွန်တော်တို့ပေးခဲ့တဲ့အတိုင်းပဲဖြစ်မှာဒါမှမဟုတ်ရင်ဟိုဒါမှမဟုတ်ရင်အချား cheat ပေါ့နော်အချားနေနေများရှိမလားဆိုတော့ကျွန်တော်တို့အဲ့အတွက်တော့စိုးရိမ်စရာတော့ရှိတယ်
ထိုင်းနိုင်ငံမှာရောက်နေတာ10နှစ်ကျော်နေပြီဖြစ်တဲ့အသက်38နှစ်အရွယ်ကရင်တိုင်းရင်းသူမှန်နန်းအေးအေးချိုင်းကတော့သူ့တသက်တစ်ကြိမ်တစ်ခါမှရွေးကောက်ပွဲအတွက်ဆန္ဒမဲမပေးဖူးပါဘူး။ကိုယ်တိုင်မီတိုးတက်စီချင်တဲ့စိတ်ကြောင့်ဒီတစ်ကြိမ်ပထမဆုံးမဲဆန္ဒပေးခွင့်ရအောင်တေချာစုံစမ်းပြီးကြိုတင်ဆန္ဒမဲပေးနိုင်ဖို့အတွက်ကြိုးစားစုံစမ်းပြီးတော့တန်ယုံမှလာရောက်ရှောက်လွှာတင်ခဲ့သူပါ။သူ့ရဲ့လှုပ်ဖော်ကိုင်းဖက်မြန်မာအလုပ်သမားအများစုကတော့မှတ်ပုံတင်မရှိတာပုံစံ15ရှောက်လွားဘလို့တင်ရမှမသိတာတွေကြောင့်တော်တော်များများကြိုးတင်မဲ့ပေးခွင့်မရခဲ့ကြဘူးလို့သူကပြောပါရယ
်သူတို့လာဖို့ကလည်းဒီမြန်မာတန်ရောက်လာဖို့ကဝေးတယ်ဆိုပြီးတော့လေတစ်ချက်တည်းတစ်ခဲတည်းမပေးလာတော့ဆက်တော့သူတို့လည်းမလာရဘူးသူတို့တောင်းသူတောင်းသားတွေကိုလည်းဘုရားအခွင့်ရေးရအများရဖို့ကိုလည်းစာပြောင်းသိမ့်ကျတယ်ဒီလိုအခွင့်ရဖို့အားပြန်ဘုရားမဲလာတယ်ကိုနိုင်ငံတို့ကဲခုပေါ့နော
်ခုလိုအချိန်မပေးနိုင်မှုရွေးကောက်ပွဲအသိပညာပေးအားနည်းမှုတွေကြောင့်တန်းနဲ့ချီတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုပ်သားတွေမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ပါဝင်ခွင့်မရတဲ့အကြောင်းကိုပြောပြသွားတာပါရှင်VOA မြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ channel တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်အစည်းအဝေးမှာ88မျိုးဆက်ကြောင်းသားများပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးပါမယ်ရှင
်လာမယ့်2015ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကကိုယ်စားလှယ်လောင်းပေါင်း294ဦးနဲ့ပြည်နယ်နဲ့တိုင်းဆက်တစ်ခုမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်မြို့သားဒီမိုကရေစီအင်အားစု NDF ပါတီကတော့ပြည်သူတွေကိုဒေတာတွင်းဖွံ့ဖြိုးတိုးတက်ဖို့နဲ့ဖက်ဒရယ်အခြေခံနဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်လာဖို့ကြိပြုထားတယ်လို့ပါတီဥက္ကဋ္ဌဦးခင်မောင်ဆွေကဆိုပါတယ
်ဒီစာဝင်နေပြည်လည်ရေးကိုဦးစားပေးလုပ်မယ်ဆိုတဲ့ဟာကိုကျွန်တော်တို့ပြောထားတာရှိပါတယ်ဒါရင်မကပါဘူးအဲဒီမိုကရေစီဖက်ဒရယ်ဒီမိုကရက်တစ်အခြေခံဥပဒေပေါ်ပေါက်ဖို့ကိုလည်းကျွန်တော်တို့အဲပြီးလုပ်ပေးမယ်လို့ကြိပေးထားပါတယ်နောက်ပြီးတော့တက်ကင်2010မှာကြည်ဝအလုံးမီးလင်းမှုပုဂ္ဂလိကကြီးငယ်လာကုမ္ပဏီလက်ထက်ကနေပြီးတော့ဆောင်ရွက်ပြီးတော့ကပြည်သူ့အလုပ်ကံရအောင်ယထာလန်တိကာလန်တိတွေဖောက်ဖို့နောက်ပြီးတော့ဒီခရိုနီလုပ်ငန်းရှင်ကြီးများရဲ့မတ်တီငွေတွေနဲ့နိုင်ငံကိုပြန်လည်အကျိုးပြုနိုင်အောင်အခွင့်အရေးပေးသွားဖို့ဆင်းရဲချမ်းသာကွာဟမှုကိုကျင့်ကြုံပြင်နိုင်အောင်ဒီလုပ်ငန်းကိန်းဂန်းတွေပေါ်စေဖို့နောက်ပြီးတော့ခြေကံလူငန်းစားတွေရဲ့မိသားစုလုပ်ငန်းတွေကိုပန်ချင်းငွေတက်တက်တန်းနဲ့ရနိုင်အောင်လည်းဖန်တီးပေးဖို့အစရှိတဲ့လူမှုရှိဝါရေးဘဝတွေမြန်မာလာအောင်အချိန်ခံကြရအမှန်တကယ်ရရှိနိုင်အောင်ဒီပါတီကနေပြီးတော့အမခံချက်တွေပေးထားတာဖြစ်ပါတယ်နောက်ဆုံးဒီဝန်ထမ်းတွေကိုလာတက်ဆိုင်ရာဝန်ထမ်းတွေဒီဟာနိုင်ငံကိုအကျိုးပြုတဲ့ဝန်ထမ်းတွေဟာနေထိုင်ရေးအတွက်အလားအိမ်ခန်းတွေရရှိဖို့လည်းပဲထွက်တော်မှာကျွန်တော်တင်ထားပြီးဖြစ်ပါတယ်တံမိုးတင့်အိမ်ယာတွေကိုတင်ထားတာဖြစ်ပါတယ်တောင်းဒါကိုလည်းပဲတနေငံလုံးအတိုင်းတာနဲ့ဒါပြည်တိုင်းနဲ့ပြည်နယ်တွေမှာရှိနေဝန်ထမ်းတွေလည်းပဲဒီလိုအခွင့်အရေးမျိုးခံစားနိုင်အောင်ကျွန်တော်တို့ရှေ့လျှောက်ပြီးတော့ကဖီအာဘီလုပ်ဆောင်သွားမှာဖြစ်ပါလေ
မြို့သားဒီမိုကရေစီအင်အားစု NDF ပါတီရဲ့ပါတီဝင်အင်အားကတော့တနိုင်ငံလုံးတိုင်းတာနဲ့၄ဆောင်ွယ်ရှိပါတယ်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းပေါင်း294ဦးထဲမှာတိုင်းသားကိုယ်စားလှယ်လောင်း108ဦးပါဝင်မှာဖြစ်ပြီးကိုယ်စားလှယ်လောင်းအုပ်ကြီးအတွက်အားလုံးရဲ့25ရာခိုင်နှုန်းကျော်ကတော့မြို့သမီးကိုယ်စားလှယ်လောင်းတွေဖြစ်ပါတယ
်မ မျိုးသမီးတွေရဲ့ဒီကျားမတန်းသူညီမျှဝင်ရတဲ့အထိတော်တော်လေးမှာတိုက်ပွဲဝင်သွားမှာပဲမျိုးသမီးတွေဟာသူတို့ရဲ့ဒီ meritocracy ပေါ့အရေးအချင်းအရာသူတို့ကရာထူးနေရာတွေအဆင့်တန်းတွေကိုမျိုးသားများနဲ့တန်းသူရရှိဖို့နောက်ဆုံးအဆင့်အိမ်တော်ရေးမှာတော့မှမျိုးသမီးတွေဟာဒါဖိနေချုပ်ချယ်ခြင်းမခံရတဲ့အထိမျိုးသမီးလောက်လာမှုကိုကျွန်တော်ဦးစားပေးဖော်ဆောင်သွားဖို့ကြိုးပမ်းသွားဖို့ရှိပါတယ်။နောက်မျိုးသမီးတွေရဲ့နိုင်ငံအုပ်ချုပ်ရေးမှာပါတီလုပ်ငန်းတွေမှာလူမှုအစီအဖွဲ့အသင်းတွေမှာမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုဟာမြင့်မားစွာရရှိအောင်လဲကျွန်တော်တို့ကြိုးပမ်းပြီးတော့ကစုံစမ်းဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ
်။2010ခုနှစ်မှာပါတီမှတ်ပုံတင်ခဲ့တဲ့မျိုးသားဒီမိုကရေစီအားစုပါတီ NDF ဟာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီး16နေရာအနိုင်ရရှိခဲ့ပါတယ်။2012ကြားဖြတ်ရွေးကောက်ပွဲမှာတော့3နေရာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အနိုင်ရရှိခဲ့ခြင်းမရှိပါဘူ
း88မျိုးဆက်ကြောင်းသားများပါတီဟာပြည်သူတွေနေအိမ်တည်တကြားနဲ့နေရာရေးအတွက်လှုပ်ဆောင်ဖို့ရည်ရထားပါတယ်လာမယ့်ရွေးကောက်ပွဲကိုကိုယ်စားလှယ်လောင်း58ယောက်နဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးဝင်ပြိုင်မြက်အထက်မှာမျိုးသမီး10ယောက်လည်းပါဝင်ပါတယ်ရန်ကုန်တိုင်းစကိုင်းတိုင်းမန္တလေးတိုင်းပဲခူးတိုင်းမကွေးတိုင်းမွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့ကနေအမျိုးသားလွှတ်တော်ပြည်သူလွှတ်တော်ပြည်နယ်လွှတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ပါတီဥက္ကဋ္ဌဦးရဲထွန်းကတော့သူတို့အနိုင်ရခဲ့ရင်ဘာတွေလုပ်ဆောင်မလဲဆိုတာကိုအခုလိုပြောပါတယ
်ထူးခြားတာပါရှိတဲ့တော်နဂိုရီးယားကျွန်တော်လူမှုကြမ်းတွေမှာနေပြီးတော့တောက်လျှောက်ရှိနေတဲ့ပါတီပါအဲ့တော့လူလူနဲ့အတူနေလူလူနဲ့အတူလှုပ်ရှားလူလူကျိုးတယ်တကယ်လို့ဆိုတော့လူလူဆိုတာကကျွန်တော်တို့ပါတီပါပဲကျွန်တော်တို့ပါတီရဲ့လူလူပါပဲပါတီဝင်တွေကိုလည်းလည်းဒီနေ့နိုင်ငံသားအားလုံးတွေ့ကြုံနေတဲ့ကိစ္စတွေမှာကိုယ်တိုင်ပါဝင်နေတာဟုတ်အဲ့တော့ပြည်သူလူလူအကျိုးလုပ်တယ်ဆိုတာအခုအကျိုးလုပ်တယ်လို့ဖြစ်တယ်လို့အခုအကျိုးလုပ်တာကပြည်သူလူလူလူလို့ဖြစ်နေတယ်အဲ့တော့ဒီပြည်သူလူထုနဲ့ပတ်သက်ပြီးတော့ဒီနေ့လက်တလောအခြေအနေကတော့နိုင်ငံသားတိုင်းနိုင်ငံသားစည်းဝေးပြီးတော့အားလုံးဒီအေရဒီကြနေထိုင်ခွင့်ပေါ့ထူထောင်ခွင့်ရရှိနောက်ပြီးတော့ကျွန်တော်တို့ဆုံးရှုံးနေတဲ့နေရာတွေပြန်လည်ရရှိအဲ့ဒါတွေကလည်းကျွန်တော်တတိယခွင့်တစ်ခုတည်းမကဘူးကျွန်တော်တို့တောက်လျှောက်လုပ်ခဲ့တဲ့ကိစ္စတွေပ
ါပါတီအနေနဲ့အမျိုးသမီးနဲ့ကလေးငယ်တွေခွင့်ရေးအတွက်လည်းလှုပ်ဆောင်ဖို့လည်းစီစဉ်ထားပါသေးတယ
်အမျိုးသမီးတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒါလက်တလောကဒီနိုင်ငံကမှတတ်မှတ်ထားတဲ့စံတွေရှိတယ်မျိုးသမီးခွင့်နဲ့ပတ်သက်တာအဲ့ဒါမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများကိုယ်တိုင်မသိတော့ကျွန်တော်တို့လည်းသိပညာပေးလုပ်ငန်းတွေလုပ်ရပါမယ်သိသွားပြီဆိုလို့ရှိရင်တို့ကိုယ်တိုင်တို့တို့မှဒီခွင့်ရေးတွေရနိုင်လို့ရှိတယ်မှသိသွားရင်တို့ကျူပန်းရပါတယ်အဲ့ဒီကျူပန်းလို့ရအောင်လို့ခွင့်လန်းနေပြီပဲပြီးရင်တို့ကျူပန်းမှုတွေအောင်မြင်လာအောင်ကျွန်တော်အင်နဲ့အားနဲ့ပဲတော့ဆောင်ရွက်ပေးပါမယ်ကလေးငယ်လည်းဒီလိုပဲကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်ဒါကလေးတိုင်းပညာသင်ကြားခွင့်ဆိုတာမရှိဘူးကြည့်
တကယ်လို့လွှတ်တော်တွေရောက်သွားပြီဆိုရင်တော့ပြည်သူအကျိုးပြုဥပဒေတွေအမြန်ဆုံးပြဋ္ဌာန်းနိုင်အောင်ကြိုးစားသွားမှာပါလို့ဆိုပါတယ်
။ဥပဒေပြဋ္ဌာန်းပြီလို့ရှိရင်အကောင့်တွေပေါ်ရေးကိစ္စတွေမှာကြန့်ကြာနေတာလေ။နောက်ကျွန်တော်တို့2020ဒီရွေးကောက်ပွဲပြီးလွှတ်တော်စပွဲတွေကပြဋ္ဌာန်းနိုင်ပွဲတွေကငါးနှစ်ကြာတဲ့ပြီ။ကောင်းကောင်းအကောင့်တွေမှာပေါ်လာရရှိတယ်။ကျွန်တော်တို့ကအဲ့ဒါတွေကိုတွန်းအားပေးမယ်။ဥမာပြောပါရအောင်ကျွန်တော်တို့ကျူးကျော်တွေကိုကျွန်တော်တို့နေရာချထားပြီးဆိုတဲ့ဘူးကြာပြီဆိုရင်အဲ့ဒါကိုစီမံချက်ချပြီးတော့အမြန်ဆုံးအကောင့်တွေပေါ်ဖို့လူလူကြိုးပြမဲ့ကိစ္စရတဲ့နေမှာကျတော့ကျွန်တော်တို့အကောင့်တွေပေါ်တဲ့နေမှာနှီးနေတယ်။အဲ့ဒါကြောင့်ကျွန်တော်တို့88မျိုးစစ်တွေရတော့ဒါပြောမယ်ဆိုရင်ကျွန်တော်တို့ဟန်တိုင်းပေါ့။နော်လှုပ်တဲ့လှုပ်တဲ့ဟာကိုမြန်မြန်လှုပ်ပြီးလူလူကြိုးရှိနိုင်တဲ့ကိစ္စကိုဘယ်နဲ့မှမဆိုပြီးရွှေ့မနေတယ်ဒီနေ့ပြရနိုင်တယ်ဒီနေ့လှုပ်ပေးလိုက်။ကျွန်တော်တို့ကတော့အဲ့ဒါပဲအဲ့ဒီပုံစံနဲ့ကျွန်တော်တို့ပြောပြတော့မှာပါ။ပြီးတော့ကျွန်တော်တို့လက်တွဲလာမယ်တော်တော်ကိုယ်လည်းလေနိုင်ငံရေးပါတီဖွဲ့စည်းနေတယ်ကျွန်တော်တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်လာဆွဲဆောင်နိုင်မယ်လို့ပြောရရင်
88မျိုးဆက်ကြောင်းသားများပါတီဟာ2010တုန်းကပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီးအခုချိန်မှာတော့ပါတီဝင်အင်အားတသိန်းလောက်ရှိနေပါတယ
်။အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့88မျိုးဆက်ကြောင်းသားများပါတီအကြောင်းကိုတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုတော့တွေ့ဆုံမေးမြန်းခန်းတစ်ခုတင်ဆက်ပါဦးမယ်။လာမယ့်ရွေးကောက်ပွဲမှာအဓိကပါတီကြီးနှစ်ခုအနေနဲ့အပြတ်အသတ်အနိုင်ရဖို့ဖြစ်နိုင်ခြေနဲ့တဲ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွတ်တော်ရင်အမတ်နေရအများစုကိုရမယ်ဆိုရင်တောင်လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကအစိုးရသစ်ဖွဲ့နိုင်ခြေအလားအလာရှိနေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြမအရေးလေ့လာနေတဲ့ပညာရှင် Vikram Nehru ကသုံးသပ်ပါတယ်ကြံခိုင်ဖွံ့ဖြိုးရေးပါတီဘက်အနေနဲ့ဘာကြောင့်အစိုးရဖွဲ့နိုင်မလဲရွေးကောက်ပွဲမှာစစ်တပ်ရဲ့အခမ်းကဏ္ဍနဲ့တိုင်းရင်းသားပါတီရဲ့ဩဇာဘလောက်ထိတက်ရောက်မှုတွေရှိမလဲဝါရှင်တန် DC အခြေစိုက် Carnegie Endowment for International Peace ရဲ့အရှရဲရအစီအစဉ်အကြီးကဲ Vikram Nehru ကိုတွားရောက်တွေ့ဆုံမေးမြန်းထားတဲ့မတ်အင်ဂျင်နီယာကဆက်ပြီးပြောပြပေးမှာပါရှင
် NLD နဲ့ USDP ပါတီကြီးနှစ်ခုလုံးကတော့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာသူတို့ပါတီတွေအနေနဲ့အပြတ်အသတ်အနိုင်ရမယ်လို့ညွှန်လင့်ထားကြတာပါNLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမကြသေးခင်က AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှလဲဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမယ်ဆိုရင်
NLD အနေနဲ့အပြတ်အသတ်အနိုင်ရမယ်လို့သူယုံကြည်ကြောင်းပြောသွားပါတယ်
We hope to win the
election. ရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့ကျမတို့မျှော်လင့်ထားပါတယ်။ဒါကြောင့်တခြားဘယ်နိုင်ငံရေးပါတီကမှသမရရာထူးအတွက်ဒုတိယအကြိမ်ထမ်းဆောင်ခွင့်ရလိမ့်မယ်လို့ကျမတို့မထင်ပါဘူး
။အနာရကြန့်ခိုင်ဖွံ့ဖြိုးရေး USDP ပါတီရဲ့ပူတွဲဥက္ကဋ္ဌဦးထေးဦးကလည်းရွေးကောက်ပွဲမှာသူတို့ပါတီအနေနဲ့အနိုင်ရရေးကြိုးပမ်းနေတယ်လို့ VOA ကပြောထားပါတယ
်။ဒါကြောင့်ရွေးကောက်ပွဲနိုင်ဖို့အတွက်ကိုကျွန်တော်တို့ကြိုးစားရမယ်။နော်။ဒါကလွဲလို့ကျွန်တော်တို့ဘာမှမရှိဘူး။ဒါပါတီရဲ့သဘောထားပါပဲ။
မြန်မာနိုင်ငံရေးလေလာနေသူအများစုကတော့2015ရွေးကောက်ပွဲမှာပါတီကြီးတွေအပြတ်အသတ်နိုင်ဖို့အလားအလာနေပါတယ်လို့သုံးသပ်နေကြတာပါ။အဲ့ဒီအထက်မှာ Washington DC အခြေစိုက် Carnegie Endowment for International Peace ရဲ့အာရှရေးရာအစီအစဉ်အကြီးတန်းအရာရှိ Vikram Nehru လည်းပါဝင်ပါတယ
်။ Well, I think it would be very unlikely to be honest.
ရိုးသားဆုံးပြောရမယ်ဆိုရင်အဲ့ဒါကဖြစ်နိုင်ရည်နည်းတယ်လို့ကျွန်တော်မြင်ပါတယ်။တကယ်လို့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိခဲ့လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအပြတ်သတ်နိုင်နေဆိုရင်ကျွန်တော်အတွက်တကယ်ကိုအံ့ဩစရာကောင်းမှာပါကျွန်တော်မြင်တာကတော့ NLD ကနိုင်မဲ့အလားအလာပုံများပါတယ်ဒါပေမဲ့ဖြစ်နိုင်ခြေအများဆုံးကတော့ USDP အနေနဲ့လွတ်တော်မှာလုံလောက်တဲ့နေရာတွေကိုရနိုင်ပါတယ် USDP အနေနဲ့တိုင်းရင်းသားပါတီတချို့နဲ့ညမောင်းဖွဲ့နိုင်တဲ့အပြင်လွတ်တော်တွင်စစ်တပ်ရဲ့25ရာခိုင်နှုန်းထောက်ခံမှုနဲ့အစိုးရအဖွဲ့ဖွဲ့နိုင်မှာပါအဲ့ဒီအခါမှာလွတ်တော်တွင်အမတ်နေရာအများစုရရှိမဲ့ NLD ကအဓိကအတိုက်ခံပါတီကြီးအနေနဲ့ဆက်ပြီးရှိမှာဖြစ်ပါတယ်။ဒါဟာဖြစ်နိုင်တဲ့အလားအလာတွေပါ။ဒါမှမဟုတ်အခြေအနေတွေအမျိုးမျိုးပြောင်းလဲနိုင်တဲ့အတွက်ကျွန်တော်တို့စောင့်ကြည့်ရမှာပါဗျာ
။အဲ့တော့သူရဦးရွှေမန်းကို USDP ဥက္ကဋ္ဌရာထူးကနေဩဂုတ်လ2ရက်နေ့ကညာရင်းချင်းအင်အားသုံးဖယ်ရှားလိုက်တဲ့ကိစ္စဟာရွေးကောက်ပွဲကိုဘယ်လောက်ထိထိခိုက်နိုင်မလဲရှင
်။ The most important thing to remember is that the removal
ရည်ကြီးတဲ့ချက်ကသူရဦးရွှေမန်းကိုဥက္ကဋ္ဌရာထူးကနေဖယ်ရှားတာဟာ USDP ပါတီတွဲမှာဖြစ်ပါတယ်။သူ့အနေနဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ဆက်ရှိနေတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ပြည်သူ့လွတ်တော်နာယကပြည်ထောင်စုလွတ်တော်နာယကဖြစ်လဲဆက်ပြီးတော့တာဝန်ယူထားတယ်။နောက်လာမယ့်ရွေးကောက်ပွဲအတွက်လည်းကိုယ်စားလှယ်လောင်းအဖြစ်ရှိနေတယ်။အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောမယ်ဆိုရင်အပြောင်းအလဲနည်းနည်းပါးပါးရှိခဲ့တယ်လို့ပြောရမှာပါ။အဲ့ဒါကတော့ USDP ရဲ့ခေါင်းဆောင်မှုအပြောင်းလဲဖြစ်ပြီးစောစောပိုင်းကအခြေအနေနဲ့ကွာခြားသွားတာပါလက်ရှိ USDP ခေါင်းဆောင်ပိုင်းဟာစစ်တပ်ရဲ့အကျိုးစီးပွားအတွက်ပိုပြီးဆောင်ရွက်လာတယ်လို့ပြောနိုင်ပါတယ်သူရဦးရွှေမန်းဦးဆောင်နေတဲ့အချိန်ကစစ်တပ်ကိုဘေးဖက်ထုတ်ထားမှုပိုပိုများလာတယ်ဆိုပြီးစိုးရိမ်မှုတွေရှိခဲ့တာပါဒီလိုမြင်ရတဲ့အကြောင်းရင်းတစ်ချက်ရှိပါတယ်နံပါတ်1တစ်ချက်ကအစိုးရဝန်ကြီးအဖွဲ့ဝင်တွေရွေးကောက်ပွဲမှာပါတီကိုယ်စားလှယ်လောင်းတဲ့အဖြစ်ပါဝင်ဖို့ကန့်သတ်ခံရတာဖြစ်ပါတယ်။နောက်တစ်ချက်ကတော့စစ်တပ်ကလာတဲ့ကိုယ်စားလှယ်လောင်းအရေးအတွက်အတော်များများပယ်ချခံခဲ့ရတာဖြစ်ပါတယ်။ဒါတရားသူရဦးရွှေမန်းကိုဥက္ကဋ္ဌရာထူးကဖယ်ရှားဖို့အကြောင်းအရာတွေဖြစ်လာတာပါ
။ဒါဆိုရင် USDP ပါတီတွင်သူရဦးရွှေမန်းရဲ့ဦးဆောင်မှုအလားအလာကရောဘယ်လိုရှိနိုင်တယ်လဲ။ပါတီမှာလက်ရှိဦးဆောင်နေသူတွေကတော့ဦးရွှေမန်းကိုလွတ်တော်နေရာကတော့ဖယ်ရှားဖို့ကြိုးပမ်းလာပေမဲ့ပါတီတွင်သူ့ကိုထောက်ခံသူတွေအများအပြားရှိနေတာကြောင့်အုပ်စုနှစ်စုအသွင်တွေ့ရတယ်လို့ Vikram Nehru ကဆိုပါတယ
် Well indeed what they tried to do was to pass a bill in parliament that would have required the recall of any member
ဒီကြတော့ဥရွှေမန်းကိုလွတ်တော်နေရာကနေဖယ်ဖို့ right to recall ဆိုတဲ့လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းကိုသူတို့ဘက်ကအတီးပြုတ်ပြထနိုင်မှုစူးစမ်းတာပါ။ဒါမှမဟုတ်ဥရွှေမန်းရဲ့နောက်မှာထောက်ခံသူတွေအတော်များများရှိနေတာအထင်ရှားတွေ့ရပါတယ်။အထူးသဖြင့်လွတ်တော်တွေမှာရှိတဲ့ USDP ကိုယ်စားလှယ်တွေရှိနေပါတယ်။ဘာလို့လဲဆိုတော့ဒီဥပဒေမူကြမ်းကိုဥရွှေမန်းအနေနဲ့ပြန်ပြီးတိုက်နိုင်ခဲ့ပါတယ်။ဒီဥပဒေမူကြမ်းပြဋ္ဌာန်းဖို့ရွေးကောက်ပွဲပြီးတဲ့အထိရွှေဆိုင်လိုက်တယ်ဆိုတဲ့လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြည့်မယ်ဆိုရင်လွတ်တော်တွေမှာ USDP အမတ်တွေကဥရွှေမန်းဦးဆောင်မှုကိုဆက်ပြီးထောက်ခံနေတယ်ဆိုတာတွေ့ရပါတယ
်။ USDP ပါတီတွင်အပြောင်းလဲကြောင့် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့သူရဦးရွှေမန်းနဲ့မဟာမိတ်ဆက်ဆံရေးပိုးပြီးခိုင်မာသွားတယ်လို့ပြောပါတယ်။အဲ့တော့စစ်တပ်နဲ့သမရဦးသိန်းစိန်တို့နဲ့ဒေါအောင်ဆန်းစုကြည်ဆက်ဆံရေးဘယ်လိုရှိနိုင်မလဲ
Well you may recall that when Thura Shweman came to Washington I interviewed him here in Carnegie in front of an audience.
သူရဦးရွှေမန်း Washington DC ကိုရောက်နေချိန်ကျွန်တော်တို့ Carnegie မှာကျင်းပတဲ့ဆွေးနွေးပွဲမှာသူ့ကိုကျွန်တော်မေးခဲ့တာရှိပါတယ်။နောက်တစ်ချိန်လွတ်တော်တက်တန်းမှာအမတ်နေရာအများစုကိုရရှိထားတဲ့ NLD ပဲဖြစ်ဖြစ် USDP ပဲဖြစ်ဖြစ်ပါတီနှစ်ခုအနေနဲ့ညမောင်းဖွဲ့ဖို့စဉ်းစားချက်ရှိမရှိမေးတော့ဒီလမ်းကိုသူ့အနေနဲ့ပြစ်ပယ်မထားဘဲလိုအပ်ရင်သုံးကောင်းသုံးမယ်လို့သူရဦးရှင်မန်းကပြန်ဖြေခဲ့ပါတယ်။ဒ ီလို NLD နဲ့ညွန်မောင်းအဖြစ်ဖွဲ့ကောင်းဖွဲ့နိုင်တယ်လို့သူရဦးရွှေမန်းရဲ့ပြောဆိုချက်ကိုတောင်ဆန်းစုကြည်ကလည်းကြိုဆိုခဲ့ပါတယ်။အဲ့တော့ဦးရွှေမန်းနဲ့တောင်ဆန်းစုကြည်တို့အပြန်အလှန်ဆက်ဆံရေးတိစောက်ထားတာအချိန်အတော်ကြာကလေးကရှိခဲ့တာပါ။ဒါပေမဲ့တောင်ဆန်းစုကြည်ကဦးရွှေမန်းကို Ally မဟာမိတ်လို့ကြီးညာထားပေမဲ့ Alliance နှစ်ဖက်သဘောတူညီချက်နဲ့ပူးပေါင်းဆောင်ရွက်တဲ့အဆင့်မရောက်သေးပါဘူး။အဲ့တော့အခြေအနေတွေဘယ်လိုပြောင်းလဲလာမလဲဆိုတာကျွန်တော်တို့စောင့်ကြည့်ရမှာပါတစ်ဖက်မှာလည်းဒေါန်ဆန်းစုကြည်အနေနဲ့သူရဦးရွှေမန်းနဲ့မာမိတ်ဆက်ဆံရေးတိစောက်တဲ့အခါမှာစစ်တပ်ရဲ့ထောက်ခံမှုကိုရောမသွားအောင်သူ့အနေနဲ့အသေးချာလှုပ်ဆောင်ရမှာပါဒါဟာရွေးကောက်ပွဲအတွက်ရှေ့ဆက်လှုပ်ရှားမှုတွေမှာသူ့အတွက်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အချက်အဖြစ်စဉ်းစားထားရမှာပ
ါသူရဦးရွှေမန်းကိုမဟာမိတ်အဖြစ်ကြီးညာခဲ့တဲ့ဒေါန်ဆန်းစုကြည်ဟာNLD ရဲ့အမတ်လောင်းတွေဖြစ်ရှင်ပြိုင်ဖို့ရှောက်ထားတဲ့88မျိုးဆက်ခေါင်းဆောင်တချို့နဲ့အဖွဲ့ဝင်တွေကိုငင်းပယ်လိုက်တဲ့အပေါ်မှာအများကဝေဖန်ခဲ့ကြသလိုတိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့တဲ့နေရာမှာလည်း NLD အနေနဲ့နီးဖြူဟာအားနည်းချက်တွေရှိနေတယ်လို့ထောက်ပြကြပါတယ်။ Vikram Nehru ရဲ့အမြင်ကရောဘယ်လိုရှိမလဲ
Well I'm sure that she had a good reason to make these decisions. I'm not sure what the inner thinking was within the NLD about these.
ဒီကြတာကတော့ဒီလိုဆုံးဖြတ်ချက်ချဖို့သူ့အနေနဲ့အကြောင်းပြချက်ကောင်းကောင်းရှိမှာပါ။ဒါပေမဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီး NLD အဖွဲ့တွင်စဉ်းစားချက်တွေကိုတော့ကျွန်တော်သိချာမသိပါဘူး။ဒီ88မျိုးဆက်ကိုညှင်းပယ်တာတိုင်းသားပါတီတွေစီကလုံလောက်တဲ့ထောက်ခံမှုမရတာတွေဟာဒေါန်ဆန်းစုကြည်ကိုအတိုင်းအတာတစ်ခုအထိတော့ထိခိုက်နိုင်ပါတယ်။လက်တွေ့မှာတော့မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဟာဒီမိုကရေစီရှေ့ဆောင်လမ်းပြတစ်ဦးဖြစ်ပါတယ်။ပြည်သူတွေကလည်းသူ့ကိုချစ်ခင်ကြတယ်ဆိုတော့အခုလိုအမားရွှေဟာသူ့ကိုတိကိုက်နိုင်တယ်ဆိုပေမဲ့သူ့ရဲ့ကြီးမားတဲ့ခေါင်းဆောင်မှုအရှိန်အဝါကြောင့်သူ့နိုင်ငံရေးလုပ်ငန်းစဉ်အားလုံးကိုတက်ရောက်မှုရှိလိမ့်မယ်လို့တော့ကျွန်တော်မမြင်ပါဘူးမြန်မာနိုင်ငံရေးမှာရွေးကောက်ပွဲကာလအတွင်းမှာရောရွေးကောက်ပွဲနောက်ပိုင်းကာလတွေမှာပါသူ့ရဲ့ခေါင်းဆောင်မှုအခမ်းအကဏ္ဍဆက်ပြီးရှိနေမှာဖြစ်ပါတယ
်ဒါဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲလွန်ကာလတွေမှာစစ်တပ်ရဲ့အခမ်းအကဏ္ဍကိုရောဘယ်လိုသုံးသပ်နိုင်မလဲရှင
် I think it's been very clear that the militaryWill remain a very significant force in Burmese and Myanmar politics for a long time.
မြန်မာနိုင်ငံရေးမှာစစ်တပ်ဟာထင်ရှားတဲ့အင်အားစုတစုအနေနဲ့ဆက်ပြီးရှိနေမှာအလွန်ရှင်းပါတယ်။လွန်ခဲ့တဲ့နှစ်60ကျော်ကတည်းကလည်းတိုင်းပြည်ကိုသူတို့အုပ်ချုပ်ခဲ့တာပါ။သူတို့အနေနဲ့အာဏာနိုင်ငံရေးနယ်ပယ်တဲကနေမကြခင်ကာလတွင်ကိုယ့်ဘာသာကိုထွက်သွားဖို့ရည်ရွယ်ချက်မရှိပါဘူး။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်ပြီးထိန်းချုပ်နိုင်ဖို့တေချာအောင်စစ်တပ်အနေနဲ့လှုပ်ဆောင်ပါပါဒီမိုကရေစီပြောင်းလဲဖြစ်စဉ်မှာစစ်တပ်ကိုတက်တောင်းတတဖြစ်အောင်ချောမွေ့အောင်နေရာပေးထားမယ်ဆိုရင်သူတို့ကလည်းအပြောင်းလဲကိုကြည်ကြည်နက်နက်ခွင့်ပြုမှာပါဒါပေမဲ့အခြေအနေတွေကိုထိန်းချုပ်လို့မရနိုင်တော့ဘူးဒါမှမဟုတ်သူတို့ကိုဘေးဖယ်ထုတ်လာတယ်လို့စစ်တပ်ကယုံကြည်လာမယ်ဆိုရင်နိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်လာမှာဖြစ်ပါတယ
်နောက်တက်မဲ့အစိုးရအတွက်အဓိကသမ္မတလောင်းအမည်စင်းနဲ့ပတ်သက်ပြီးတော့အများကအထူးစိတ်ဝင်စားနေကြတာပါသမ္မတဦးသိန်းစင်ကတော့ရွေးကောက်ပွဲဝင်မှာမဟုတ်ဘူးလို့ကြေညာထားပေမဲ့သမ္မတလောင်းအတွက်ထိတ်ဆုံးကနေခမန်းခံထားရသူတဦးဖြစ်တယ်လို့ Vikram Nehru ကပြောပါတယ
်။ Well you know after parliament sits after the November the 8th election when it eventually the new parliament sits so to speak
ရွေးကောက်ပွဲပြီးလို့လွတ်တော်သစ်ခေါ်ယူတဲ့အခါမှာသမ္မတလောင်းသုံးဦးအမည်စင်းကိုတင်သွင်းရမှာပါ။အမျိုးသားလွတ်တော်ကတင်သွင်းမဲ့သူတဦးပြည်သူ့လွတ်တော်ကတင်သွင်းမဲ့သူတဦးစစ်တပ်ကတင်သွင်းမဲ့သူတဦးစုစုပေါင်း3ဦးရှိမှာပါ။အဲ့နောက်ပြည်တော်စုလွတ်တော်ခေါ်ယူပြီးအဲ့ဒီ3ဦးတည်းကတဦးကိုသမ္မတအဖြစ်မဲပေးရွေးကောက်တင်မြောက်မှာဖြစ်ပါတယ်။ကျန်တဲ့2ဦးကတော့ဒုသမ္မတတွေဖြစ်လာမှာပါ။ဒါကမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဖြစ်ပါတယ်။အခြေအနေအကြောင်းအရာအလုံးအရာလက်ရှိသမ္မတဦးသိန်းစိန်အနေနဲ့နောက်သက်တမ်းအတွက်သမ္မတလောင်းအဖြစ်အမည်စင်းရင်တင်သွင်းခံရဖို့ရှိနေတယ်လို့ယုံကြည်ရပါတယ်။ရွေးကောက်ပွဲရလတ်ပေါ်မှာမူတီမှာတော့တည်ကြပါတယ်ဒါပေမဲ့ USDP ပါတီထဲမှာဦးသိန်းစိန်ကိုထောက်ခံသူတွေရှိနေတာထင်ရှားပါတယ်ဒါကြောင့်သူ့ကိုသမရလောင်းအဖြစ်အမည်စင်းတင်သွင်းဖို့တည်ကြသလောက်ရှိပါတယ်တကယ်လို့သူရဦးရွှေမန်းနောက်မှာလည်းသူ့ပါတီတွင်ထောက်ခံသူတွေရှိနေမယ် NLD ကလည်းထောက်ခံမယ်ဆိုရင်သူဟာလည်းသမရလောင်းအဖြစ်တင်သွင်းခံရဖို့ရှိနေပါတယ်အဲ့တော့နောက်ထပ်သမရလောင်းကဘာသူဖြစ်မလဲဒါကလည်းရွေးကောက်ပွဲရလတ်ပေါ်မှာမူတီမယ်လို့ထင်ပါတယ်လွတ်တော်ထဲမှာ USDP ဒါမှမဟုတ် NLD နေရအများစုရတဲ့အပေါ်မှာအပြောင်းလဲတွေရှိနိုင်ပါတယ်ဒါပေမဲ့လွတ်တော်ထဲမှာ25ရာခိုင်နှုန်းရှိနေတဲ့စစ်တပ်ရဲ့အခမ်းအနားအဓိကအရေးပါမယ်ဆိုတာကတော့ရှင်းပါတယ်သူတို့ဘယ်သူကိုအမည်စင်းတင်သွင်းမလဲဆိုတာစောင့်ကြည့်ရမှာပါ
ဒါပြင်အခုလာမယ့်လွတ်တော်အသစ်မှာ
တိုင်းသားပါတီတွေဟာအရေးပါလိမ့်မယ်လို့မြင်ကြောင်းသူကပြောပါတယ
် I think the ethnic parties are going to play an important role in this new parliament.
အခုလာမဲ့လွတ်တော်အတွက်မှာတိုင်းသားပါတီတွေဟာအရေးပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဒီပါတီတွေအနေနဲ့အရေးပါတဲ့ဆုံးဖြတ်ချက်ချမဲ့နေရာတွေမှာအဓိကအခန်းကဏ္ဍကနေပါဝင်လာဖို့ရှိပါတယ်သမရနေရာအတွက် USDP ဒါမှမဟုတ် NLD ပါတီတွေကနောက်ဆုံးအစိုးတင်သွင်းမဲ့သမရလောင်းတွေကိုထောက်ခံဖို့အတွက်သူတို့ရဲ့မဲတွေဟာအဆုံးဖြတ်ပေးမှာပါဒါကြောင့်ရွေးကောက်ပွဲအပြီးအစိုးရဖွဲ့မဲ့အချိန်မှာတိုင်းသားပါတီတွေရဲ့အချိန်ဩဇာအလွန်ကြီးမားပါလိမ့်မယ
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်မြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးရပြီးတိုးတက်မှုတွေရှိဖို့အရေးကြီးတာကြောင့်တနိုင်ငံလုံးဆိုင်ရာပြည်ခက်ရဲစဲရေးသဘောတူစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးလက်မှတ်ရေးထိုးနိုင်မယ်လို့ညွှန်လင်းကြောင်းလဲ Vikram Nehru ကပြောသွားပါတယ်ရှင်။
Washington DC အခြေစိုက် Carnegie Endowment for International Peace ရဲ့အာရှရဲ့အစီအစဉ်အကြီးခဲ Vikram Nehru ကိုလာမယ့်မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကတွေးဆမေးမြန်းခန်းကိုတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်ကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါရယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်တဲ့လေလေ့လာနိုင်တဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မတ်ဂျေမွန်ရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ကြပါရစေ။ VOA America အသံကနေတောက်ကြနေညနေခင်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အသံလွှင့်နေပါရစေ။ကျမတို့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီနဲ့8နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jero ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တူနီးရှားနိုင်ငံက Tunisian National Dialogue Quartet ညွန်ပေါင်းအဖွဲ့ကိုရွေးချယ်လိုက်ပါတယ်တူနီးရှားမှာ2011ခုနှစ်ကဇဘဲဘူးတော်လှန်ရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုံချတန်းဆွမှုတွေအပြီးအားလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုဖော်ဆိုင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာပါ။နော်ဝေးနိုင်ငံအော့စလိုမြို့မှာရှိတဲ့ Nobel Sud Committee ကဒီကနေ့မှာအခုလိုရွေးချယ်မှုနဲ့ပတ်သက်လို့ကြေညာခဲ့တာဖြစ်ပြီးဒီစုဟာတဖွဲ့ချင်းစီကိုချီးမြှင့်တာမဟုတ်ဘဲအဖွဲ့၄ဖွဲ့ကိုပူးတွဲချီးမြှင့်တာဖြစ်တယ်လို့ဆိုပါရခင်ဗျာ။အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ကအကြီးအကဲတပ်မှုတူဆီးရီးယားနိုင်ငံမှာတပ်ဖြတ်ခံခဲ့ရတယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ဘူဂျိုဂျီဟော့ဆိန်ဟမဒနီဟာဒီသတင်းပတ်အစောပိုင်းကဆီးရီးယားမြောက်ပိုင်းအလက်ပိုမြို့မှာဆီးရီးယားတပ်ဖွဲ့တွေကိုအကြမ်းဉာဏ်တွေပေးနေတဲ့အချိန် IS စစ်သည်ကြတွေရဲ့တိုက်ခိုက်ခံရမှုအတွင်းသိဆုံးခဲ့ကြောင်းအီရန်စစ်ဘက်ကကြေညာချက်တစ်စောင်မှဖော်ပြထားပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရစေးလက်မှတ်ရေးထိုးနိုင်ဖို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရုတ်နိုင်ငံအနေနဲ့အဟန့်တားဖြစ်နေအောင်လုပ်နေတယ်ဆိုတဲ့ပြောဆိုဆွဲမှုတွေပေါ်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟောင်းလီကညင်းဆိုလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံအနေနဲ့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့လဝက်ကြီးအုပ်လွှမ်းမှုချုပ်ကိမှုဆောင်ရွက်ခဲ့တာမရှိဘူးလို့လည်းသူကဆိုပါတယ်။အစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဆောင်ရွက်ပေးနေတဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲအရာရှိတဦးကဒီတရုတ်နိုင်ငံအနေနဲ့သူတို့နယ်စပ်နဲ့ကက်လက်မှာရှိတဲ့တိုင်းဒေသအဖွဲ့တွေပေါ်လွှမ်းမှုဖို့ကြိုးစားခဲ့တယ်လို့ပြောဆိုပြီးတရုတ်နိုင်ငံဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။
တရီချင်းချက်ကိုကိုအောင်အောင်ကပြောပြပေးသွားတာပါရှင်ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Curtis Finan ဖြစ်ပါတယ် VOA American အတန်ရဲ့ဇနီးနေမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ရိုးကနေဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့ည9နာရီအစီအစဉ်ကိုလည်းနားဆင်ကြပါအောင်ရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမရှင်လမ်းပါစေရှင်ကျမနန်းကလောင်ပါ
This program has come to you from the Voice of America, Washington.